Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ29ရက်အင်္ဂါနေ့ညပိုင်း 9:30 NIT စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျမနန်းလောက်ကတာဝန်ယူတင်ဆက်သွားပါမယ
်မင်္ဂလာပါရှင်ကျမခင်မြှူထွေးပါအီဂျစ်ခီးတဲ့တင်လေရင်တစ်စင်းကိုစီနီဘီ Cyprus နိုင်ငံမှာဆက်သက်ခိုင်းခဲ့တဲ့သူကိုဖမ်းဆီးထားပြီလို့ Cyprus အရာရှိတွေကပြောပါရယ်။ဥရောပနိုင်ငံတွေအချင်းချင်းကြားမှာထောက်လှမ်းရေးသတင်းချက်လက်တွေမျှဝေရေးကိုထိတဲ့ပို့လုပ်ဖို့လိုတယ်လို့ Brussels မြို့ကဂျပန်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ကပြောပါရယ်။တခါဒီမြန်မာတိုင်းနယ်ပြည်နယ်ဆွေးရုံထဲမှာတခြားတိုင်းရင်းသားပါတီတွေထဲကနေဝန်ကြီးနေရာတွေခန့်အပ်ဖို့ညှိနှိုင်းပြောဆိုနေတာတွေရှိတယ်လို့ NLD ပါတီပြောခွင့်ရတဲ့ဦးကပြောပါရယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင့်အောင်နဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရွေးကောက်ပွဲနဲ့ပထမဆုံးအယက်သားအစိုးရတရက်ကိုစတင်တာဝန်ယူခဲ့တဲ့သမရဦးသိန်းစိန်အနေနဲ့၅နှစ်သာတက်တန်းအတွင်းကောင်းကျိုးဆိုမေဘာရီထားရခဲ့နိုင်တယ်လဲဆိုတဲ့သတင်းမှာတော့
ရွေးကောက်ပွဲလုပ်ပေးတာချီးကျူးပါတယ်ရွေးကောက်ပွဲပြီးသွားတဲ့အခါမှာရွေးကောက်ပွဲရလတ်ကိုလက်ခံတယ်ထုတ်ပြန်တယ်ကျွန်တော်အဲ့ဒါကိုချီးကျူးပါတယ
်သတင်းစာဆရာဦးကျော်ရင်မြင့်ပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင်လွန်ခဲ့တဲ့၃နှစ်ကျော်ကရခိုင်ပြည်နယ်တွင်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကြေညာချက်ကိုဒီကနေ့ရုပ်သိမ်းလိုက်တဲ့သတင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြင်ရန်အတွင်းဝန်ဦးအောင်လင်းနဲ့ VOA ရဲ့တည်တံ့မေးမြန်းခန်းအပြင်ကချင်ပြည်နယ်ဖားကန့်ဒေသတွင်လုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိရေးဒေသခံတွေဘာကြောင့်စိုးရိမ်နေကြသလဲဆိုတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမခင်ဖြူတွေနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
အီဂျစ်ခီးတဲ့တင်လေးရဲ့တစင်းကိုစီနင်ပြီးစိုက်ပရက်စ်နိုင်ငံမှာဆင်းသက်ခိုင်းခဲ့တဲ့သူကိုဖမ်းဆီးရမိထားပြီလို့ဖြစ်ပြီးတော့အခုဆိုရင်အခြေအနေအားလုံးပြီးဆုံးသွားပါပြီလို့စိုက်ပရက်စ်နိုင်ငံအရာရှိတွေကပြောပါရယ်ခီးတဲ့နဲ့လေယာဉ်ဝန်ထမ်းအားလုံးဘေးကင်းလုံခြုံစွာရှိနေတယ်လို့စိုက်ပရက်စ်အစိုးရပြောခွင့်ရနီကိုစ်ခရစ်စတိုဂျိုလီဒစ်ကစီနင်ခံရတဲ့လေယာဉ်ဒီလန်နာကာစိတ်ကန်းကိုအင်္ဂါနေ့ကဆင်းသက်ခဲ့ပြီးနိုင်ပိုက်အကြမှာ Twitter လူမှုကွန်ရက်ကနေတစင်ပြောသွားပါရယ်လေယာဉ်ကိုစီးနင်းခဲ့တဲ့သူဟာစီဖီလ်ဒ်မူစတာဖာဖြစ်တယ်လို့ Cyprus နဲ့ Egypt ဆိုရအရာရှိတွေကပြောပါရယ်ဒါပေမဲ့သူဘာကြောင့်အခုလို Egypt လေယာဉ်ကိုစီးနင်းခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလေယာဉ်ဟာ Egypt နိုင်ငံ Alexandria မြို့ကနေ Cairo မြို့ကိုအသွားလမ်းမှာစီးနင်းခံခဲ့ရတာပါအခုလေယာဉ်စီးနင်းမှုဟာအစံဖက်လို့ရက်တွေနဲ့တော့ဆက်နွယ်မှုမရှိဘူးလို့ Cyprus နိုင်ငံသမ္မတ Nikos Anastasiades ကပြောပါရယ်ရှင
်ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟောမြို့မှာခရီးရန်ဘာသာဝင်တွေကိုပြစ်မှတ်ထားတဲ့အသေးခံဘုံခွဲတိုက်ခတ်မှုတနင်္ဂနွေနေ့ကဖြစ်ပွားခဲ့ပြီးတဲ့နောက်ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ကအကြမ်းဖက်လှုပ်ရှားမှုတံမြန်တိုက်ဖျက်ရေးလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့ကတိပေးပြောကြားလိုက်ပါတယ်။လူတွေအများပြားရှိနေတဲ့ပန်းညံတစ်ခုမှာတနင်္ဂနွေနေ့ကအသေးခံဘုံခွဲတိုက်ခိုက်ခံရမှုအတွင်းကလေးငယ်အယောက်30လောက်ပါဝင်လူပေါင်း82ယောက်ထက်မနည်းသေဆုံးခဲ့ရပြီးလူ300လောက်ဒဏ်ရာရခဲ့တာပါ။လူညိုရင်တပ်ဖွဲ့တွေကအကြမ်းဖက်သမားတွေခိုအောင်းနေတဲ့နေရာတွေလေ့ကျင့်ရေးစခန်းတွေနဲ့အခြားသူတို့ကိုလိုက်လံရှာဖွေနှင်းနှင်းခဲ့တာကြောင့်မလို့အခုလိုပန်းညံနဲ့အများပြည်သူသွားလာတဲ့နေရာတွေကိုပြစ်မှတ်ထားပြီးအပြစ်မဲ့ပြည်သူတွေကိုပြန်လဲတပ်ဖြတ်လာတာဖြစ်ပါတယ်။တနင်္ဂနွေနေ့ကတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ဝဲဖြစ်တဲ့ဂျမတ်အာရာကပြောဆိုထားပြီးခရီးရန်ဘာသာဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာပါလို့ပြောဆိုထားပါတယ်။
ဥရောပနိုင်ငံတွေအချင်းချင်းကြားမှာထောက်လှမ်းရေးသတင်းအချက်လက်တွေမျှဝေရေးကိုတိထက်ပိုလုပ်နိုင်တယ်လို့လုပ်ဖို့လဲလိုအပ်တယ်လို့ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကအကြမ်းဖက်တိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးတော့အမေရိကန်ကပြောကြားလိုက်ပါတယ်
There has been some progress made with regard to that intelligence sharing, but there is surely more that can
ထောက်လှမ်းရေးအချက်လက်တွေကိုမျှဝေကြတဲ့နေရာမှာတိုးတက်မှုတွေရှိလာနေပေမဲ့ဒီထက်မကပိုမိုလုပ်နိုင်တယ်လို့ဒီထက်မကလည်းလုပ်ရမှာဖြစ်ပါတယ်အခြေခံထောက်လှမ်းရေးဆောင်ရွက်ချက်တွေနဲ့လုံခြုံရေးရဆောင်ရွက်ရမယ့်ကိစ္စတွေကိုလုပ်ဖို့ဘလောက်အရေးကြီးတယ်ဆိုတာအခုဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကကျွန်တော်တို့ကိုသတိပေးနေပါတယ်လို့အင်ဗီရောပြောခွင့်ရပုဂ္ဂိုလ် George Arnes ကပြောသွားတာပါ Belgium နိုင်ငံအတွက်လိုအပ်တဲ့အကူအညီတွေပေးသွားမယ်လို့လည်းသူကထပ်ပြီးပြောပါတယ်တစ်ချိန်တည်းမှာပဲ Brussels မြို့လေးစိမ်းနဲ့မြေရောက်ယထာဘူတာယုံတို့အပေါ်တိုက်ခိုက်မှုအတွက် Belgium တာဝန်ရှိသူတွေဆက်လက်စုံစမ်းနေပြီးတော့မတင်ကားလို့ဖမ်းဆီးခဲ့သူတွေကတယောက်ကိုတပ်သေးမခိုင်လုံတဲ့အတွက်တနေ့လာနေတော့ကပြန်လုပေးခဲ့ပါတယ်တိုက်ခတ်မှုတွေကိုအဓိကဆောင်ရွက်သူလို့ကြည်ကြဲပြန့်ပြန့်ပြောကြတဲ့ Fekel C ကိုအထောက်ထားမခိုင်လုံတဲ့အတွက်ပြန်ပြီးတော့လွှတ်ပေးခဲ့ရတယ်လို့ပြည်ထောင်စုအစိုးရရှင်းနေကပြောပါတယ်။အစိုးပိုင်းကသူ့အပေါ်မှာအချက်ဖက်ဆိုင်ရာဆွဲချက်တွေနဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်။တိုက်ခတ်မှုတွေအတွင်းမှာသေဆုံးသူလူပေါင်း35ဦးရှိပြီးတော့300ထက်မနည်းလည်းထိခိုက်ဒဏ်ရာရခဲ့တာပါရှင်
။ပြီးခဲ့တဲ့နှစ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် ဆန်ဘာနာဒီနိုပြစ်ခတ်မှုမှာတနသမားတို့သုံးခဲ့တဲ့ Apple ကုမ္ပဏီထုတ် iPhone 5C တဲ့ကသတင်းအချက်အလက်တွေကို Apple မဟုတ်တဲ့ပြင်ပအကူအညီနဲ့ဝင်ရောက်ကြည့်ရှုနိုင်ခဲ့ပြီလို့ American တရားရေးဌာနကပြောပါတယ်။ဒါကြောင့် American အစိုးရက Apple ကုမ္ပဏီပေါ်တရားဆွဲဆိုထားတာကိုလည်းတင်းလာနေမှာပြန်လည်ရုပ်သိမ်းလိုက်ပြီးဒီသတင်းအချက်အလက်တွေကိုအစိုးရကဘယ်လိုရလိုက်တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီအမှုလိုပဲအခြားအမှုတွေမှာလည်းပုဂ္ဂိုလ်ရေးဆိုင်ရာလှုပ်လှက်ခွင့်နဲ့သတင်းအချက်အလက်တွေကိုအစိုးရရဲ့အာဏာသုံးပြီးအလွယ်တကူရယူနိုင်တဲ့အခြေအနေမျိုးအတွက်ဆက်ပြီးအငင်းပွားစရာကြံနေအောင်မယ်လို့ကယ်လီဖိုးနီးယားလွှတ်တော်မှတ်တူဖြစ်တဲ့ Darrell Issac ကပြောပါတယ်။တနသမား Syed Farouk သုံးခဲ့တဲ့ iPhone တွေကိုဘယ်လိုနည်းနဲ့ဝင်ပြီးသတင်းအချက်အလက်တွေရယူခဲ့ရလဲဆိုတာကိုတော့ American အစိုးရကထုတ်ပြောတင်တယ်လို့ Apple ကုမ္ပဏီရဲ့ရှေ့နေကဆိုပါတယ်။ iPhone တွေကသတင်းအချက်အလက်တွေထုတ်ပေးဖို့နယူးယောက်၊ Illinois ၊ California နဲ့ Massachusetts ပြည်နယ်တွေမှာအစိုးရက Apple ကိုတရားစွဲဆိုထားတဲ့အမှု15မှုရှိနေပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965လိုင်းဒိုမီတာ 32 kHz 93239ไซโดมิเตอร์58กิโลเฮิรตซ์5885สนิทตนูนี่มาไลท์ไลมิเตอร์190กิโลเฮิรตซ์1905รูเนี่ยบาทุ่นปีนี่บาเลยครับ
วิวอเมริกันตันเนี่ยอิงานิญะမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်တိုင်းနယ်ပြည်နယ်အစိုးရတွေထဲမှာတခြားတိုင်းဒေသပါတီတွေကဝင်ကြီးနေရာတွေခန့်အပ်ဖို့ညှိနှိုင်းပြောဆိုမှုတွေရှိတယ်လို့မန္တလေးတိုင်းဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ခန့်အပ်ခံရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒေါက်တာစောမြင့်မောင်ကပြောကြားလိုက်ပါတယ်။
အဲ့တော့တခြားကတွေကျွန်တော်စဉ်းစားတဲ့ထင်မှာပါပါတယ်။ဥပမာရှမ်းပြည်နယ်မှာပါတီငယ်လေးတွေ ethnic ပါတီအငယ်လေးတွေနိုင်နေသူတို့နေရာပေးဖို့ကျွန်တော်အစီအစဉ်ရှိတယ်။ဒါကျွန်တော် NLD ကကမ်းလှမ်းခဲ့ပြည်သားတွေလည်းရှိတယ်။ဒါတည်းကကျွန်တော်ဘဝကနေတော်ဆန်းစုကြည်လောက်တာပေါ့ဗျာ။ပါလာမှာပေါ့။အချိန်တိုင်းသိမှာပေါ့နော်။
ပြည်내တိုင်းဝန်ကြီးချုပ်တွေနေရာမှာ NLD ပါတီဝင်တွေကိုပဲခက်အပ်တာဝန်ပေးတဲ့အပေါ်တိုင်းဒေသပါတီတချို့ကမကြေမနက်ဖြစ်နေချိန်မှာမန္တလေးတိုင်းဝန်ကြီးချုပ်သစ်က VOE နဲ့တီးတန့်မေးမြန်းခန်းမှာအခုလိုပြောကြားခဲ့တာပါသမရသိဦးထင်ကျော်ရွေးချယ်တဲ့ပြည်내တိုင်းဝန်ကြီးချုပ်နံပါတ်ကို March 28ရက်ဒီတနင်္လာနေ့တုန်းကသက်ဆိုင်ရာလွှတ်တော်တွေမှာတင်ပြခဲ့ကြတာပါရခိုင်ပြည်နယ်လွှတ်တော်အထွေမှာဝင်ကြီးချုပ်နေရာအတွက် NLD ပါတီကဥညိပုကိုကြီးညာလိုက်ချိန်မှာရခိုင်မျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်အားလုံးလွှတ်တော်တွင်ကထွက်ခွာခဲ့ကြပါတယ်ဒါပြင်ရှမ်းပြည်နယ်မှာလည်းရှမ်းတိုင်းဒေသမဟုတ်တဲ့ NLD ပါတီကိုယ်စားလှယ်တအုပ်ကိုဝင်ကြီးချုပ်နေရာပေးခဲ့တဲ့အတွက်တိုင်းဒေသတွေအရေးထီးရောက်ရောက်လုတ်ကိုင်နိုင်ပါမလားဆိုပြီးမေးခွန်းထုတ်မှုတွေလည်းရှိနေပါတယ် NLD ပါတီရဲ့ပြောခွင့်ရလည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးတစ်ခုဖြစ်တာကြောင့်တိုင်းနယ်ပြည်နယ်14ခုအတွက်ဝင်ကြီးချုပ်အားလုံးကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကခန့်အပ်နိုင်တာဖြစ်တယ်လို့လက်တုံ့ပြန်ပြီးတော့ပြောပါတယ်ဒါအပြင်ဒီပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့လည်းကြားရေးဝင်ကြီးဌာနအပြင်ဝင်ကြီးဌာနတစ်ခုထက်မနည်းကိုတာဝန်ယူသွားမယ်လို့ဒေါက်တာစောမြင့်မောင်ကပြောပါရယ်ဖွဲ့စည်းပုံခြေကဥပဒေအရပြည်တော်စုဝင်ကြီးဟာနိုင်ငံရေးပါတီတွေရဲ့ပါတီလုပ်ငန်းတွေကိုပါဝင်ဆောင်ရွက်ခြင်းမပြုရလို့သတ်မှတ်ထားပေမဲ့လို့ဒေါက်ဆန်းစုကြည်အနေနဲ့ပါတီဥက္ကဋ္ဌအနေနဲ့ဆက်လက်ရည်တည်သွားမှာဖြစ်ပြီးတော့ပါတီလုပ်ငန်းတွေမှာတော့ပါဝင်ဆောင်ရွက်တော့မှာမဟုတ်ဘူးလို့ VOE မြန်မာပိုင်းနဲ့တည်တံ့မေးမြန်းခန်းမှာဒေါက်တာစောမြင့်မောင်ကအခိုင်အမာပြောကြားခဲ့ပါရယ်ရှင
်အမေရိကန်နိုင်ငံမှာသတင်းလွတ်လပ်ခွင့်အရေးကြီးတယ်ဆိုတာကိုပြသနိုင်မှုဆိုရင်သတင်းတော်တွေအနေနဲ့ပိုပြီးစုံစမ်းထုတ်ဖော်ရေးသားကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့ညမေခုံးမှာသတင်းတော်တွေကိုတိုက်တွန်းလိုက်ပါတယ်။ကမ္ဘာနိုင်ငံခေါင်းဆောင်တွေနဲ့စကားပြောဆိုချိန်သူ့ကိုအများဆုံးမေးကြတဲ့မေခုံးကတော့အမေရိကန်နိုင်ငံရေးမှာဘာတွေဖြစ်နေသလဲဆိုတဲ့အကြောင်းပဲဖြစ်တယ်လို့အိုဘားမားကဆိုပါတယ်။အမေရိကန်သမ္မတလောင်းပြိုင်ပွဲမဲဆွယ်စည်းရုံးမှုတွေမှာမကြာခဏဆိုသလိုစကားအပြောဆိုရိုင်းစိုင်းတာတွေနဲ့သဘောထားကွဲလွဲမှုတွေဖြစ်ပေါ်စေပြီးဒီမိုကရေစီနဲ့လူမှုအတိုင်းအဝိုင်းကိုဖျက်ဆီးနေတယ်လို့သူကဆိုပါတယ်။ငွေကြေးအခက်အခဲကြောင့်သတင်းဌာနတွေဟာဝန်ထမ်းတွေနဲ့အရင်အမြင့်လိုအပ်ချက်တွေကိုရှော့ချဖျက်တောက်နေရပေမဲ့သတင်းနောက်တွေအနေနဲ့အကြောင်းအရာတစ်ခုကိုအပေါ်ယံလောက်မကြည့်ဘဲတည်တည်ကြကြအလေးထားလှုပ်ဆောင်ကြဖို့သမရဥပမာကထည့်သွင်းပြောသွားပါတယ်။မဲဆန္ဒရှင်တွေကိုပြည်စုံတဲ့အသိပညာပေးဖို့ဆိုတာသတင်းတော်တွေပေါ်မူတည်နေတယ်လို့ဒီမိုကရေစီဆိုတာဟာလည်းမဲဆန္ဒရှင်တွေကိုပြည်စုံတဲ့အသိပညာပေးမှုပေါ်မူတည်ကြောင်းသမရကဆိုပါတယ်
နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့မြောက်ကိုရီးယားကဆက်ဆက်တီမကန်အကဲဆက်ရန်လိုလာတဲ့အပေါ်အမေရိကန်သမ္မတဘရက်အိုဘားမားကတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေနဲ့ဒီသတင်းပတ်ထဲဝါရှင်တန်ဒီစီမှာဆွေးနွေးဖို့ရှိပါတယ်။လာမယ့်ကြာသပတေးနေ့ကျရင်သမ္မတအိုဘားမားကဒီဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတောင်ကိုရီးယားသမ္မတပတ်ကွန်ဟေရိုနဲ့နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲအပြင်ပမာတည်ထောင်ဆွေးနွေးကြမှာဖြစ်ပြီးတော့တရုတ်သမ္မတရှီချင်းပင်နဲ့နောက်မြောက်ကိုရီးယားစီးပွားရေးနဲ့တာဝန်အကြီးအကဲတွေနဲ့လည်းတင်ကြားစီတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။
ဒီတော့တွင်မှာပဲမြောက်ကိုရီးယားနိုင်ငံကတာတူပြစ်မစ်ဆိုင်းတုံးကြီးတစ်စင်းကိုရှေ့ဘက်ကမ်းလွန်ပင်လယ်ထဲကိုဒီကနေ့ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကပြောပါတယ်။မြောက်ကိုရီးယားပေါ်နိုင်ငံကကအစ်စ်ချမှတ်လိုက်တဲ့တံခါးပိတ်ဆို့မှုတွေနဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုတွေဆက်လုပ်နေတဲ့အပေါ်မှာတုံ့ပြန်တဲ့မြောက်ကိုရီးယားရဲ့နောက်ဆုံးလုပ်ရပ်ပဲဖြစ်ပါတယ်။မြောက်ကိုရီးယားစိတ်ကမ်းမြေဝန်ထမ်းအနီးမှာဒီကနေ့နောက်ပိုင်းကအခုလိုပြစ်လွတ်တာဖြစ်ပြီးတော့ကီလိုမီတာ200กว่าဝေးအထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစည်းဦးစီးချုပ်များအဖွဲ့အကြီးကပြောပါတယ်။မြောက်ကိုရီးယားဆိုရဟာဒီလ21ရက်နေ့တုန်းကလည်းတာတိုပြစ်ဒုံးကြီး၅စင်းကိုအရှိပိုင်ဟမ်ဟမ်မြို့ကနေပြီးတော့အရှိပင်လေတဲ့ကိုပြစ်လွတ်ခဲ့ပါသေးတယ်ရှင်
။မြောက်ကိုရီးယားနိုင်ငံပေါ်နိုင်ငံတကာကထပ်မံတိုးမြှင့်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေစတင်တက်ဝင်လာတာနဲ့အမျှစားနပ်ရိက္ခာပြတ်လက်တဲ့အခြေအနေနဲ့ကြုံရနိုင်တာကြောင့်ပြည်သူတွေအနေနဲ့ဒီအတွက်ကြိုတင်ပြင်ဆင်ထားကြဖို့မြောက်ကိုရီးယားအစိုးရကတတိပေးလိုက်ပါတယ်။မြောက်ကိုရီးယားပြည်သူတွေအနေနဲ့သစ်ပင်မြင့်ဝါရတဲ့အခြေအနေမျိုးခက်ခဲတဲ့အချိန်ကာလတစ်ခုကိုအချိန်အတော်ကြာခံနိုင်ရပွဲရှိတယ်လို့မြောက်ကိုရီးယားအစိုးရပိုင်းရိုဒေါန်ဆင်မွန်သတင်းစာရဲ့တင်းလာနေလို့အယ်ဒီတာအာဘော်ထဲမှာရေးသားထားတဲ့အကြောင်းတောင်ကိုရီးယားချိုဆွန်အီဘူးသတင်းကဖော်ပြပါတယ်။1990ပြည့်နှစ်နှစ်တွေကမြောက်ကိုရီးယားနိုင်ငံမှာလူတွေတန်းနဲ့ချီတည်ဆုံခဲ့ရတဲ့ငတ်မှုခေါင်းမမှုအခြေအနေကိုမြောက်ကိုရီးယားအစိုးရကခက်ခဲတဲ့ခရီးရှည်တခုလို့တုံ့နှုံပြောဆိုထားပါတယ်။တောင်တွေသမားတွေအနေနဲ့စစ်တပ်ကိုမဖြစ်မနေစားစရာလှူဒန်းမှုဖိအားပေးခံရတဲ့တချိန်တည်းမှာမြို့တော်ပြောင်းရမ်းမှနေထိုင်ကြတဲ့နိုင်ငံသားတဦးချင်းစီကနေစပားပြောင်း1ကီလိုဂရမ်ကိုအစိုးရကလာစဉ်ကောက်ယူနေတယ်လို့ချိုဆွန်ဤပွန်သတင်းမှာဖော်ပြပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအင်ဒိုနီးရှားနိုင်ငံသား၁၀ယောက်ပြန်ပြီးဆွဲခံထားရတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောပါရယ်။သူတို့ပါတဲ့သင်္ဘောတစ်စီးကိုအစ္စလာမစ်စစ်သွေးကြွတွေကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်အခုလိုပြန်ပြီးဆွဲခံရတာပါ။သင်္ဘောဝင်တန်း၁၀ဦးပါကြောင်မီးသွေးတင်ဖောင်ကိုဆွဲလာတဲ့ဆွဲသင်္ဘောဟာဘော်နီယိုကျွန်းကနေဖိလစ်ပိုင်နိုင်ငံတောင်ပိုင်းဘန်တန်ဂက်စ်ခရိုင်ကိုအသွားပြေးခဲ့တဲ့သတင်းပတ်တုန်းကပြန်ပြီးဆွဲခံခဲ့ရတာပါ။ဖန်စီခံထားရသူတွေကိုငွေပေးပြီးတော့ပြန်ရွေးဖို့အစ္စလာမစ်စစ်သွေးကြွအဖွဲ့အဘူဆေယက်အဖွဲ့ဝင်တူကတင်မောပိုင်ရှင်ကိုပြီးခဲ့တဲ့စနေနေ့ကတောင်းခံခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်။အဘူဆေယက်စစ်သွေးကြွအဖွဲ့ဟာဒေသရင်းမှာဘုံဖောက်ခွဲမှုတွေပြန်ပြီးဆွဲဖမ်းဆီးမှုတွေနဲ့ခေါင်းဖြတ်တတ်တာတွေကိုဆယ်စုနဲ့နှစ်စုနီးပါးလောက်ဆူဆူဝါဝါလှုပ်ဆောင်လာခဲ့တဲ့အဖွဲ့ဖြစ်ပါရယ်ရှင
်။အင်္ဂါနေ့ညဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်ခင်ဖြူထွင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်လက်ရှိသမရဦးသိန်းစင်ကမနက်ဖြန်မတ်လ30ရက်နေ့မှာသမရတေဦးထင်ကျော်ကိုအာဏာလွှဲပြောင်းပေးအပ်ပြီးတဲ့နောက်သူ့ရဲ့9နှစ်တာသမရတက်တန်အဆုံးတတ်တော်မှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ပထမဆုံးအရက်တာအစိုးရတရက်ကိုစတင်တာဝန်ယူခဲ့တဲ့သမရဦးသိန်းစင်အနေနဲ့9နှစ်တာတက်တန်အတွင်းကောင်းကျိုးဆိုးမွေဘာတွေထားရခဲ့နိုင်တယ်လဲဆိုတဲ့အပေါ်တုံးသက်သူတို့ချို့ရဲ့အမြင်တွေကိုမတ်တင်ငင်ထိုက်ကစူးစီးတင်ပြထားပါရရှင်။
ပွင့်လင်းမြင်သာမှုတရားမျှတမှုဆန်ရဝေဖန်မှုတွေရှိခဲ့တဲ့2010ရွေးကောက်ပွဲရလဒ်နဲ့ဗိုလ်ချုပ်ကြီးသိန်းစင်ကပြုပြင်ပြောင်းလဲရေးကြွေးကြော်သံနဲ့အတူအရတားသမရတေအဖြစ် 2011 ခုနှစ်မှာစတင်တာဝန်ယူခဲ့တာဖြစ်ပါတယ်။သမရတတန်း9နှစ်တာကာလအတွင်းရွေးကောက်ပွဲရလဒ်ကိုလက်ခံပြီးအာနာအလွှဲအပြောင်းကသူ့အတွက်သမိုင်းတွင်သမိုင်းဝင်မဲ့ဖြစ်ရလို့သတင်းစာဆရာဦးကျော်ရင်မြင့်ကရှုမြင်ပါတယ
်။ရွေးကောက်ပွဲလုပ်ပြတာချီးကျူးပါတယ်။ရွေးကောက်ပွဲပြီးသွားတဲ့အခါမှာရွေးကောက်ပွဲရလဒ်ကိုလက်ခံနေထုတ်ပြန်နေကျွန်တော်အဲ့ဒါကိုချီးကျူးပါတယ်။မနက်ဖြန်ကိုတကယ်ကိုပဲညင်းညင်းချမ်းချမ်းပြည်ပြည်လဲလဲနဲ့အာနာလွှဲမယ်ဆိုလို့ရှိရင်ဒါသူ့အတွက်ဒါမှတ်တမ်းကောင်းတစ်ခုဖြစ်နေတော့ကျန်သွားမှာပါအဲ့ဒီအတွက်တော့ချီးကျူးပါတယ
်တမရဦးသိန်းစင်အစိုးရလက်ထက်တည်တာတဲ့တိုးတက်မှုကတော့သတင်းလွတ်လပ်ခွင့်ဖြစ်တယ်လို့သတင်းစာဆရာဦးကျော်ရင်မြင့်ကတမရဦးသိန်းစင်ကိုချီးကျူးပြောဆိုပါတယ
်သူ့လက်ထက်မှာပုဂ္ဂလိကလိကသတင်းစာတွေပေါ်လာတယ် VOA လို့ RFA အပါဝင်ပေါ့လေတချင်ကသတင်းစာတွေကတော့နေ့စဉ်မေတ္တာပို့ခံရတဲ့နိုင်ငံသားသတင်းဌာနတွေ GVB လို့ TVC ရှင်တွေအလုံးပြည်တွင်းမှာလွတ်လွတ်လပ်လပ်သွားလာလှုပ်ရှားရိုက်ကူးထုတ်လွှင့်ခွင့်ရတဲ့အထိသူ့လက်ထက်မှာတိုးတက်လာပါတယ်သတင်းနောက်တစ်ခါစာပေစီစီရေးချက်သိမ်းထားတယ်အဲ့ဒီလိုကိစ္စတွေကြောင့်မလို့ဥသိမ်းစိန်ရဲ့သတင်းလွတ်လပ်ခွင့်တိုးတက်မှုကိုတော့အတိမတ်ပြုပါတယ်ဟိုကိုပါကြီးတို့ Unity တို့ကိုတော့တပိုင်းထားပြီးပြောရမှာပေါ့နော်
လွတ်လပ်တဲ့နိုင်ငံရေးသုံးသက်သူ Richard Hosey ကတော့ဦးသိန်းစိန်တာဝန်ယူခဲ့တဲ့9နှစ်တာကာလအတွင်းအပြောင်းလဲတွေရှိခဲ့တယ်လို့ပြောပါတယ်
။မ I think people assumed that he had been put in because he was loyal.
သူဟာအယောင်ပြဆိုပြီးလူတွေကယူဆကြကြတယ်လို့ထင်ပါတယ်။သူဟာတစ္ဆာရှိသူအနားယူသွားတဲ့အာဏာရှင်ပြောသမျှလိုက်လို့မဲ့လူအဖြစ်လူတွေကအယောင်ပြအဖြစ်ယူဆကြကြပါတယ်။တကယ်တမ်းကျတော့အဲ့လိုဖြစ်မလာတော့လူတွေတိတ်ကိုအံ့ဩခဲ့ကြပါတယ်။
သမရာဦးသိန်းစင်အရတအစိုးရကိုဦးဆောင်ခဲ့တဲ့ကာလအတွင်းပြည်သူတွေတယ်လီဖုန်းတွေဈေးတက်တက်သားသားနဲ့အသုံးပြုခွင့်ရရှိခဲ့ပြီးလူမှုလူတန်းစာအလွှာအသီးသီးအင်တာနက်အသုံးပြုနိုင်လာတဲ့ဆက်သွယ်ရေးကဏ္ဍကိုဖွင့်ပေးနိုင်ခဲ့တာဟာသူ့ရဲ့စွမ်းဆောင်ချက်ဖြစ်ပါတယ်လို့လည်းသတင်းစာဆရာဦးကျော်ရင်မြင့်ကသဘောတူပါတယ်။ဒါပေမဲ့သမရာဦးသိန်းစင်အာဏာဆက်တင်လက်ခံယူခဲ့ချိန်မှာဂရုပြုပြောဆိုခဲ့တဲ့စင်ရဲမွဲတင်မှုတိုက်ဖြတ်ရေးကတော့အကောင့်အထည်ပေါ်မလာဘူးလို့သူကဝေဖန်ပါတယ်။နိုင်ငံရေးသုံးသပ်သူ Richard Hosey ကတော့ဆယ်စုနှစ်ပေါင်းများစွာပြဿနာပေါင်းစုံရှိနေတဲ့တိုင်းပြည်တစ်ခုမှာဘယ်အစိုးရပဲဖြစ်ဖြစ်နိုင်ငံအတွက်ကောင်းမွေတွေကြီးထားခဲ့နိုင်ဖို့ဆိုတာမဖြစ်နိုင်ဘူးလို့သုံးသပ်ပါတယ်
။ And I think a very broken country trying to emerge from 5 decades of authoritarianism.
ဆယ်စုနှစ်၅ခုကြာအာဏာရှင်စနစ်ကနေယုံထွက်ဖို့ကြိုးစားနေရတဲ့နှစ်ပေါင်း60ကြာပြည်ရင်းစစ်ကနေယုံထွက်နိုင်ဖို့ကြိုးစားနေရတဲ့ကစင်ကလျားဖြစ်နေတဲ့တိုင်းပြည်တစ်ခုမှာဘလို့အစိုးရမျိုးပဲဖြစ်ဖြစ်နိုင်ငံတွင်းစင်လုံးကျော်ကောင်းမွေတွေကြီးထားခဲ့နိုင်ဖို့ဆိုတာကတော့မဖြစ်နိုင်ပါဘူ
းစစ်အစိုးရရဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစင်အဖြစ်ကနေတမရဦးသိန်းစင်အဖြစ်ရတအစိုးရကိုဦးဆောင်ခဲ့စဉ်ကာလအတွင်းနိုင်ငံရေးအချင်းသားတွေကိုလှုပ်ပေးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြင်းချမ်းရေးဆွေးနွေးမှုကိုအစပြုခဲ့တယ်လို့2015ရွေးကောက်ပွဲရလဒ်ကိုလက်ခံပြီးအာဏာလွှဲပြောင်းရေးဂရုကဝတ်တွေပေးခဲ့တာကြောင့်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာအတိုင်းအတာတစ်ခုအထိအောင်မြင်ခဲ့တယ်ဆိုတာကိုတော့လက်သင့်ခံကြပါဗျ။ဒါပေမဲ့ဆန္ဒပြကြောင်းသားပြည်သူတွေကိုအချမ်းဖက်ဖြိုခွဲတက်ချွာလှုပ်ရှားသူတွေကိုပြန်လည်ဖမ်းဆီးဘာသာရေးလူမျိုးရေးဆိုင်ရာအဓိကယုံတွေကိုကင်တွယ်ခဲ့တဲ့ဖြစ်ရပ်တွေမှာတော့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်ခံခဲ့ရပါတယ်ရှင်
။မတင်ရထိုက်ပါရှင်။ခုတော့ရခိုင်ပြည်နယ်တွင်အရေးပေါ်အခြေအနေရုပ်သိမ်းလိုက်တဲ့သတင်းတင်ပြပါမယ်။ရခိုင်ပြည်နယ်ကအခြေအနေတွေဟာအေးဆေးတည်ငြိမ်ပြီဖြစ်တာကြောင့်လွန်ခဲ့တဲ့3နှစ်ကျော်ကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကြေညာချက်ကိုရုပ်သိမ်းကြောင်းနိုင်ငံတော်သမ္မတကဒီကနေ့ထုတ်ပြန်လိုက်ပါတယ်။မကြာခင်ဖွဲ့စည်းတော့မယ့်ရခိုင်ပြည်နယ်အစိုးရတည်ရဲ့ဝန်ကြီးချုပ်ဖြစ်တော်ဝင်ယူမဲ့ဦးညီပူကတော့အေးချမ်းတည်ငြိမ်တဲ့အခြေအနေတွေကိုဆက်လက်ထိန်းသိမ်းထားနိုင်အောင်အားလုံးနဲ့ညီနိုင်ဆောင်ရွက်သွားမယ်လို့ပြောဆိုပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးဆိုင်ရာပြည်ပခတွေကြောင့်2012ခုနှစ်ကရေးပေါ်အခြေအနေကြီးညာခဲ့ရပြီးအခုအခါမှာပြည်နယ်အစိုးရကပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုထိပါအန္တရာယ်ပြုမဲ့အခြေအနေမရှိတော့ကြောင်းတင်ပြလာတဲ့အတွက်နိုင်ငံတော်သမ္မတဦးသိန်းစင်ကရေးပေါ်အခြေအနေကိုရုပ်သိမ်းကြောင်းကြီးညာလိုက်တာဖြစ်ပါတယ်။ဒါဟာဦးသိန်းစင်ခေါင်းဆောင်တဲ့အစိုးရအဖွဲ့ကအစိုးရအသစ်ကိုအာဏာလွှဲပြောင်းဖို့တရက်အလိုမှာရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်။လောလောဆယ်ရခိုင်ပြည်နယ်အစိုးရတရဲ့ဝန်ကြီးချုပ်အဖြစ်ရွေးချယ်အတည်ပြုခံထားရတဲ့ဦးညီပူကတည်ငြိမ်အေးချမ်းတဲ့အခြေအနေတွေဆက်လက်ထိန်းသိမ်းနိုင်ဖို့အားလုံးနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်
။ကျွန်တော်တို့ကလည်းတရားဝင်ဖွဲ့စည်းရသေးတာမဟုတ်ဘူးလေ။အဲတော့ဖွဲ့စည်းပြီးရင်တော့ဒါအားလုံးတိုင်တိုင်းနဲ့ညှိနှိုင်းပြီးတော့ရှေ့လိုရမယ့်စိတ်ဓာတ်တွေလုပ်ရမှာပါ။အဲတော့ပြည်သူတွေအနေနဲ့ရောပြည်သူတွေပိုလိုလားချက်ကိုအော်ကိုလေဒီနဲ့ပုံစံတိုင်းဖြစ်အောင်ဝိုင်းဝန်းပြီးတော့အဲညီနိုင်နိုင်နဲ့ပူပေါင်းဆောင်ရွက်ကြရင်တော့အောင်းဆုံးဖြစ်မယ်လို့ပြောတင်ပါတယ်။ကျွန်တော်တို့ကလည်းအားလုံးကပူပေါင်းဆောင်ရွက်ဖို့ဆိုတဲ့မူအရာပဲလုပ်သွားမှာပါ။
ရခိုင်မျိုးသားပါတီဘူဒီရောင်မျိုးနယ်ဥက္ကဋ္ဌဦးတေအောင်သိန်းကတော့အရေးပေါ်အခြေအနေရုပ်သိမ်းလိုက်တဲ့အတွက်ကြိုးစားကြောင်းပြောပါတယ်
။အရေးပေါ်အခြေအနေဆိုတာကျွန်တော်တို့ဒီမောင်တော်ဘူဒီတော်ဆိုတဲ့နေရာတွေမှာကအဲ့ဒါကျွန်တော်တို့မကြမကြဘူးအကျဉ်းဖက်မှုတွေဖြစ်လာတဲ့အချိန်ခါတွေလည်းရှိပါတယ်အဲ့ဒီအချိန်ခါတွေမှာတော့အဲ့ဒါအချိန်နဲ့တည်ငြိမ်ကလာထုတ်ပြန်ပေးနိုင်တာတော့အကောင်းဆုံးဖြစ်ပါတယ်အခုချိန်မှာအဲ့ဒါတည်ငြိမ်နေတဲ့အချိန်တွေမှာတော့အခုလိုရုပ်သိမ်းပြတာတော့အများကြီးကောင်းတာပေါ့အဲ့ဒီဆိုတော့ဒီသားဆန်တွေအဲ့ဒါစောရေးလာရေးအချိန်တွေကျွန်တော်တို့မှာအဲ့ဒါအခက်အခဲတွေရှိတဲ့အဲ့ဒါညတာတွေရှိသေးတယ်အခုတော့အရေးပေါ်ထုတ်ပြန်ထားတာတွေကိုရုပ်သိမ်းနေဆိုတော့ကျွန်တော်တို့လက်လက်လက်အဲ့ဒါစောရေးလာရေးကအစားအလာပြည်သူတွေကအလားအကုန်လုံးအချင်းနေကောင်းတော့တယ်လို့ကျွန်တော်တို့လူတွေယူဆပါရဲ့
မောင်တော်မျိုးနယ်ရဲတပ်ဖွဲ့ကတာဝန်ကျရဲရာရှိတဦးကလည်းသူတို့ဒေသအတွင်းအခြေအနေကိုအခုလိုပြောပါတယ
်ဒီဘက်မှာတော့လက်မီအေးချမ်းမှုတည်ငြိမ်မှုကတော့ပုံမှန်တိုင်းပဲကျွန်တော်အေးဆေးပဲရှိတယ်ဘာလို့လဲဆိုတော့အေးဆေးပဲရှိတယ်အကုန်လုံးတည်ငြိမ်ပဲ
ပြီးခဲ့တဲ့2012ခုနှစ်ဇွန်လနဲ့အော်တိုဘာလတွေအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာလူ200နီးပါးတေဆုံးခဲ့ပြီး265ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့တောင်းနဲ့ချီတဲ့လူတွေဟာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်
ရခိုင်ပြည်နယ်တွင်အရေးပေါ်အခြေအနေရုပ်သိမ်းကြောင်းကိုမိုးစောကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကလည်းအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သွေးဆုံမင်းမြန်ခန့်အလဲပါ။အခုလာမယ့်အစိုးရအဖွဲ့ထဲမှာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူမှာဖြစ်ပါတယ်။နိုင်ငံခြားရေးဌာနအနေနဲ့လာမယ့်နိုင်ငံခြားရေးဝန်ကြီးတစ်အတွက်လုပ်ငန်းဆိုင်ရာရှင်းလင်းမှုတွေလုပ်ဖို့ပြင်ဆင်ထားပြီးနိုင်ငံခြားရေးဝန်ကြီးတစ်ရဲ့မူဝါဒအတိုင်းနိုင်ငံခြားရေးဌာနဝန်ထမ်းတွေဘက်ကအကောင့်ထဲပေါ်သွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးအောင်လင်းက VOA တီးခြားဆက်တွယ်မေးမြန်းမှုမှာပြောဆိုခဲ့ပါတယ်။ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုဆက်တွယ်မေးမြန်းထားတာကိုနားဆင်နိုင်ကြပါပြီရှင်
။နိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝန်ပြောင်းနေတယ်ပေါ့နော်။အခုလာမယ့်အစိုးရအစ်စ်မှာနိုင်ငံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်မှုဆိုပြီးတော့သတင်းထွက်နေတဲ့ဒီဒေါအောင်ဆန်းစုကြည်တာဝန်ထမ်းဆောင်ရည်ရဲ့ပတ်သက်ပြီးတော့ဘာတွေများပြင်ဆင်ထားတာရှိပါလဲရှင်
။ဝန်ကြီးဌာနမှာရှိတဲ့ဥက္ကဋ္ဌဌာနရဲ့လုပ်ငန်းအသီးသီးကိုပြင်ပြဖို့ကျွန်တော်တို့တောင်းရထားပါရှိပါတယ်။ဒါအပြင်ကိုဒီဥက္ကဋ္ဌဌာနအသီးသီးရနေပြီးတော့ဆက်ဆက်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးအစ်စ်တာဝန်ယူတဲ့အခါကျရင်ဝန်ကြီးကိုပြင်ပြပြီးတော့ပါဆက်လို့မယ်ဆိုတော့လာနေမှုခံရွက်ပိုကိစ္စတွေကိုလည်းကျွန်တော်တို့ပြင်ဆင်ထားတာရှိပါလေ
။ဒေါက်တာစစ်ကြီးအနေနဲ့ရောဒီတာဝန်ယူခြင်းအချိန်တော်တည်းမှာနိုင်ငံရေးဝန်ကြီးဌာနကိုယ်တိုင်လာပြီးတော့များသိပါဖို့ရှိပါလားရှင်
။ဒီတော်စုဝန်ကြီးတွေအနေနဲ့တာဝန်ယူမဲ့ဝန်ကြီးများအနေနဲ့တက်ဆိုင်ရဲ့သူတို့တာဝန်ယူမဲ့ဝန်ကြီးဌာနတွေကိုသွားပြီးတော့ပြည့်စုံဖို့လည်းကြိုးစားတာလည်းရှိတယ်။ရှိတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ထားပါလို့ကျွန်တော်ဒီအောင်ကျွန်တော်တို့ရဲ့အခုလက်ရှိစီတော်ဝန်ကြီးကနေပြီးတော့ပြောထားတာတော့ရှိပါတယ်။အချိန်ကြီးဒီတော်စုဝန်ကြီးတွေကိုတာဝန်ယူနေပုံကိုတူဦးပါနေပြီးတော့ကျွန်တော်တို့ရုံးအောင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့စူးစူးဖို့အသင့်တင်ပြုလုပ်ထားပါတယ
်။မနေ့ကကဆိုလို့ရှိလို့ရှိရင်ဒီသမရနှစ်ဦးပေါ့နော်တာဝန်အမဲကြောင်းလုပ်တဲ့ခမ်းနားတွေရှိပါတယ်။ညဘက်မှာလည်းသူတို့ဟိုဒီညဘက်စားပွဲတွေနဲ့အခမ်းအမှုရှိတယ်လို့သိရပါတယ်။အဲ့ဒီအခမ်းအမှုတွေအတွက်ကောဒီတန်တမန်တွေထိတ်ကြားဖို့ပါအဲနဲ့အရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများဆောင်ရွက်ထားတာရှိပါလဲရှင်။
ခုလက်ရှိနိုင်ငံတော်သမရရုံးရဲ့နှင်ကြဲမှုကြောင့်နေပြီးတော့လက်မှတ်ထိုးပြီးတော့ကော်မတီဖွဲ့ထားတဲ့အညာချက်ကိုကျွန်တော်တွေးမိပါတယ်။အဲဒီကော်မတီတန်းမှာတော့ဦးဆောင်တာကတော့ကျွန်တော်တို့ရဲ့နိုင်ငံသားရေးဝန်ထမ်းစာမကြီးဟောင်းဦးကျော်ပြည့်ဖြစ်ပါတယ်။ဒီကော်မတီကဆိုလို့ရှိရင်ဒီတာဝန်ယူမဲ့ဆိုရတဲ့နဲ့ဤကဆိုတာအလုပ်လုပ်ပြီးတော့ဖိတ်ကြားမဲ့ဒီသတင်းလေးအစီအစဉ်လေးနောက်ပြီးတော့ရတာစာပွဲမှာပါဝင်မဲ့အစီအစဉ်လေးအဲ့ဒါသားပွဲမှာတကယ်အကမဲ့စားစာနဲ့ပတ်သက်ပြီးတော့ဆောင်ရွက်ထားတယ်လို့ကျွန်တော်သိရပါတယ်
။ဟုတ်ကဲ့ပါ။
နိုင်ငံရေးဝန်ကြီးဌာနအနေနဲ့ကတော့ဒီကော်မတီကနေပြီးတော့တာဝန်ပေးတဲ့အပိုင်းကိုကျွန်တော်ဆက်လုပ်နေပါတယ်။တာဝန်ပေးတဲ့အပိုင်းဆိုတာကလည်းတာဝန်ထမ်းဆောင်မှုဟောခန့်ထားတဲ့ဆိုင်ရုံးကြီးကဲကြီးကိုဒီနေ့သားပွဲမှာဖိတ်ကြားဖို့ဖိတ်ကြရေးနောက်ပြီးတော့30ရက်နေ့မှာပြည်သူ့တော်မှာပြုလုပ်မယ်ကနားတွေမှာဆက်ရောက်ဖို့ဆိုပြည်သားရဲ့ကိစ္စတွေကိုနိုင်ငံရေးဝန်ကြီးဌာနစံမှန်ရေးအရေးကြီးဌာနကမှထုတ်တယ်လို့ကျွန်တော်ပြောပါတယ
်အခုဒီဒါနဲ့အစိုးရအသက်မှာပေါ့နော်ဒီနိုင်ငံရေးဝန်ကြီးဒီဟိုပြည်သူ့ဝန်ကြီးတာဝန်ထမ်းဆောင်တဲ့လူတွေနဲ့ဟိုဘယ်လိုများဟိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ်လို့ကြီးစားပါလိမ့်ရှင
်အစိုးရအသက်မှာတာဝန်ယူမဲ့ပြည်သူ့ဝန်ကြီးကနေပြီးတော့နိုင်ငံရေးဘူဝါဒကိုဆက်မှတ်ပေးမှာဖြစ်ပါတယ်နိုင်ငံရေးဘူဝါဒကိုကျွန်တော်တို့အနေနဲ့နိုင်ငံရေးဝန်ထမ်းတွေအနေနဲ့အကောင့်ထဲပုံမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်မှာစိစတွေကတော့စိစဆိုင်ရာစိစတွေဖြစ်တဲ့အာဆီယံစိစတွေနောက်ပြီးတော့နိုင်ငံတကာစိစဖြစ်တဲ့အကူလာသမဂ္ဂမှာမြန်မာနိုင်ငံရဲ့အံကဏ္ဍတွေကိုကျွန်တော်တို့ဆက်လက်ဆောင်ရွက်ဖို့ရှိပါမယ်။ဒါ့အပြင်ကိုမြန်မာနိုင်ငံကိုမကြခင်မှာပေါ့လေ။လာပြီးတော့လေပတ်လာရောက်ဒူပါတယ်လို့ကမ်းလှမ်းထားတဲ့နိုင်ငံသားကအတင်ပြပုဂ္ဂိုလ်တွေလည်းရှိပါတယ်။ဒီသင်ကြားပုဂ္ဂိုလ်ရဲ့သိက္ခာတွေကိုကျွန်တော်အနေနဲ့ကတော့နိုင်ငံသားရဲ့ဝန်ကြီးအတွက်ကိုသင်ကြားဖို့ရှိပါမယ
်။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်
။နိုင်ငံသားရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုဒေါခင်စိုးဝင်းကဆက်သွယ်မေးမြန်းထားတာပါရှင်။ခုတော့ကချင်ပြည်နယ်တွင်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းတင်ပြပါမယ်။လွန်ခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်ဖားခန့်ကြောက်စိန်တွေမှာကြောက်စိန်တွင်လုံခြုံရေးရဲတွေဖက်ကတနတ်နဲ့6လံပစ်ခတ်လို့ရေမဆေးကြောက်ရှားတဲ့လူလေးယောက်တနတ်တံရရပြီးတော့ဆေးရုံရောက်သွားပါတယ်။ဒီပစ်ခတ်မှုအပေါ်ရဲလုံခြုံရေးတွေဖက်ကအမှုမဖွင့်ဖို့ဖိအားပေးခဲ့ပြီးကုမ္ပဏီဖက်ကနစ်နာကြေးပေးခဲ့တယ်လို့ဆိုပါတယ်။အခုလိုဖြစ်နေတဲ့အခြေအနေမှာကချင်ပြည်နယ်ဖားခန့်ဒေသတွင်လုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရရှိရေးဒေသခံတွေကလိုလားနေကြတယ်လို့ပြောပါတယ်။အသေးစိတ်ကိုတော့မဆူမုံကဆက်ပြောပြထားပါရရှင်။
ဟ ဟုတ်ပါတယ်ပြီးခဲ့တဲ့မတ်လ24ရက်နေ့ညနေပိုင်းမှာကချင်ပြည်နယ်ဖားကန့်ကျောက်စိမ့်တွင်ထွက်ရှိရာနတ်မော်ကျေးရွာမော်လကင်မော်ထဲမှာရာချီတဲ့ရေမစေးကျောက်ရှာဖွေသူတွေကရေမစေးကျောက်ရှာဖို့တန်းစီစောင့်ဆိုင်နေကြချိန်မှာပဲလူရင်အားအလွန်များလာတဲ့အတွက်ကျောက်စိမ့်တွင်လုံခြုံရေးယူထားတဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကလူအုပ်ထဲကိုတနက်နဲ့6လမ်းပစ်ခတ်ခဲ့တဲ့အတွက်ရေမစေးကျောက်ရှာဖွေသူ4ဦးဒဏ်ရာရရှိသွားခဲ့ပါတယ်ဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့စေယုံတက်ကုသမှုခံယူနေရတဲ့ရေမစေးကျောက်ရှာဖွေသူတွေရဲ့နောက်ဆုံးအခြေအနေကိုဖားကန့်ဒေသခံအလွတ်သတင်းတော်ကိုစောမိုးထက်ကအခုလိုရှင်းပြပါတယ်
။တောက်စိန်တူပေါ်ရေးကုမ္ပဏီတွေကသူတို့ညနေပိုင်းကုမ္ပဏီအလုံးနာတဲ့အချိန်ပေါ်၄နာရီကနေ6နာရီကြာဦးဒေသခံတောက်စိန်ရေမစေးတောက်ရှာတဲ့လူတွေဆိုကုမ္ပဏီလုံးခွင့်အထဲမှာဝင်ပြီးတော့ရှာဖွေဝင်ပြူတယ်လေ။အဲ့ဒီ၄နာရီမထိုးခင်ကကြမှာအကြအဲ့ငါမှာရှိတဲ့ပေါ်ရွာတွေကရေမစေးတောက်ရှာတဲ့လူတွေကလာပြီးတော့ဟိုစောင့်နေကြတာပေါ့အဲ့၄နာရီထိုးလို့ရှိရင်ဝင်ရှာလို့ရအောင်အဲ့မှာအင်းအားကထောင်ကနန်းရှိပဲပေါ့နော်ဒီမှာ၄နာရီထိုးတာနဲ့သူတို့ကသူ့ထက်ကလူရဲ့ဝင်ဖို့အတွက်ကိုသူကပြင်ရထင်ကြတာပေါ့နော်ပြေးဖို့ဟန်ပြင်တာမျိုးတို့လုပ်တဲ့အချိန်မှာရဲကနေမှလူအုပ်ကဒီအချိန်မတိုင်ကိုဝင်မှာဆိုးလို့ဆိုပြီးတော့သူကလှမ်းပြီးတော့သနက်နဲ့ပြစ်တာလှမ်းလှမ်းပြစ်ပြစ်တာပေါ့လူတော့ချိန်ပြစ်တာမဟုတ်ဘူးအောက်ကသူကြောက်ခဲပုံပြစ်လိုက်တဲ့အချိန်မှာကြောက်ခဲရနေတဲ့ဆင်းထောက်ပြီးတော့ကြည်စမ်းသူတို့မှန်တယ်လို့ပြောတယ်ဗျအဲသူတို့ထိကြိုက်တရားရတာက၄ယောက်ရတာပေါ့နော်၂ယောက်ကတော့ဟိုစိတ်ပြီးတော့ကြီးမားတဲ့တရားမရတဲ့အတွက်သူက၂ယောက်ပဲစစ်ကူတာမှုခံယူတယ်
ဒဏ်ရာရရှိသွားတဲ့လူငယ်၄ယောက်ကတော့ဖားကန့်ဒေသကိုလာရောက်ပြီးတော့ရေမစေးကျောက်ရှာဖွေနေတဲ့ရခိုင်လူငယ်၄ဦးဖြစ်ပြီးဖားကန့်ပြည်သူစေယုံမှစေကူတာမှုခံယူခဲ့ကြရပါတယ်။ထိခိုက်ဒဏ်ရာရခဲ့တဲ့သူတွေကိုရဲလုံခြုံရေးတွေဘက်ကအမှုမဖွင့်မှုဖိအားပေးခဲ့တယ်လို့ကုမ္ပဏီဘက်ကလည်းနှစ်နာချေ350စီရောချေးပေးခဲ့ပြီးအဲ့ဒီနှစ်နာချေတွေကပဲအလှငွေပြန်ကောက်လို့နတ်မော်ရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုရုံးကိုနှစ်နာချေတွေက30ပြန်ပေးခဲ့ရတယ်လို့သိရပါတယ
်။အဲ့ဒီပုံမှာရက်တပ်ဖွဲ့ဝင်တွေဘက်ကနေမှအဲသူတို့ကတရားမစွဲဘူးအပြားပေးတာမျိုးတွေရှိတယ်လို့ကျွန်တော်ကြားရတယ်ရေမစေးကြောက်ရှာတဲ့အတိုင်းဝိုင်းရပါတော့နောက်ပြီးတော့ကြတော့နောက်ပိုင်းမှာဒီကုမ္ပဏီကနေမှာဖတ်တေးလေးတွေကိုနစ်နာကြီးတွေနဲ့လက်မောင်းထီးတဲ့အောင်ရဲလင်းနဲ့မောင်းချီညီဆိုတဲ့အကောင့်လေးကိုတယောက်350စီပေးတယ်350စီပေးပြီးတော့မှစာချုပ်မှလက်မှတ်ထိုးပြီးတော့ကြီးခိုင်းတယ
်ဒေသခံတွေဘက်ကကချင်ပြည်နယ်အစိုးရတဲ့ကချင်လွှတ်တော်တင်တဲ့ကချင်ပြည်နယ်တာဝန်ရှိတဲ့သူတွေအနေနဲ့တရားဝင်စိုးမိုးရေးကိုအဓိကထားဖော်ဆောင်စေလိုတဲ့အတွက်စာပေးဖို့တောင်းဆိုဖို့ကြိုးစားနေကြတယ်လို့ဖားကန့်ဒေသခံအလွတ်သတင်းတော်ကိုစောမိုးထက်ကပြောပါတယ
်ဖားကန့်ကျောက်စိရင်းဒေသမှာပထမအဦးဆုံးလုပ်ရမယ့်အလုပ်ကတော့အူရီစုံမှုပေါ့နော်သူတို့ကမူရစီဝါပေါ့နော်ကြောက်စိအလွန်ကျွန်းတူဖို့တဲ့ကိစ္စပေါ့နော်လက်ရှိတူဖို့နေတဲ့ကြောက်စိကုမ္ပဏီတွေရဲ့ငွေကြေးစီးဆင်းမှုတွေပိုင်ဆိုင်မှုတွေပေါ့နော်တူဖို့တဲ့နေရာတွေမှာကြောက်မြတ်တတ်ထုတွင်ဥပဒေတွေကိုပြင်ဆင်ရမယ်လို့တော့ကျွန်တော်ကတော့အကြံပြုခြင်းနဲ့
အခုလိုမျိုးဒေသခံတွေဘက်ကတောင်းဆိုနေတဲ့သဘာဝပတ်ဝန်းကျင်ထိခိုက်စေတဲ့ဖားကန့်ဒေသတွေကကြောက်စိတူဖို့ရေးလုပ်ငန်းတွေအပါအဝင်လက်ရှိအစိုးရလက်ထက်ချုပ်ဆိုထားတဲ့သဘာဝတရားစတာတူဖို့ထုတ်လုပ်မှုတွေနဲ့ပတ်သက်ပြီး NND ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာတော့အကုန်လုံးကိုပြန်စီစစ်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အနိုင်ရပါတီ NND ကဖားကန့်ကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကလည်း VOE ကိုပြောခဲ့ပါတယ
်။ဘယ်လိုမျိုးဆိုင်ရတော့ဘူးလဲဆိုတော့ဒါအလုံးရဆိုင်ကြည့်တော့မှကျွန်တော်တို့ကငွေတွေကငွေစည်းငွေလာတွေပေါ့ဗျာ။ငွေပြငွေမဲတွေစစ်မဲနောက်ကုမ္ပဏီပိုင်ရှင်တွေကတကယ်အဲတိုင်းသားတွေလားတိူတွေလားသူတို့မဟုတ်တခြားနိုင်ငံကတွေလားသူတို့ရဲ့ power ပတ်သက်မှုသူတို့ရဲ့လုပ်ကွက်တွေရဲ့သက်သန်းတွေပေါ့ဗျာ။သူတို့အကျိုးတူတွေရဲ့သက်သန်းတွေကျွန်တော်တို့ပြန်စစ်ဆေးရမယ်။နောက်ပြီးတော့သူတို့အကျိုးတူသက်သန်းတွေကဘယ်လောက်များယူထားသလဲ။အဲ့ဒါတွေကျွန်တော်ပြန်စစ်ရမယ်။လူနှုတ်ကူတွေကချစ်တဲ့ရည်ရွယ်ချက်ရဆိုင်ရမယ်လို့ကျွန်တော်ထင်ပါတယ်ဗျ
ာ။ကချင်ပြည်နယ်ဖားကန့်ဒေသတွေကကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေကြောင့်တဘာဝတယံဇာတာတွေပျက်စီးဆုံးရှုံးရတယ်လို့ဒေသခံတွေရဲ့လူနေမှုဘဝတွေထိခိုက်ကြရတာတွေကိုဒေသခံတွေနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကဒီအရေးတွေကိုသက်ဆိုင်ရာအနေနဲ့အမြန်ဆုံးဖြေရှင်းပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြတော့ပါရှင်။VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်နဲ့ဆက်သွယ်လို့အတွက်ကတော့2323255 ကိုခေါ်ဆိုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ29ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့52တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြချားပါတယ်ရှင်
ဒီကနေ့ဘက်ကဘရက်ဆဲမှာဖြစ်ပေါ်ခဲ့တဲ့ဂျမ်ပယ်တခဲမှုကြီးကြောင့်အမေရိကန်နိုင်ငံရေးပါတီတွင်သမ္မတလုံးပဏာမရွေးချယ်ပွဲတွေအတွက်မဲဆွယ်စည်းရုံးမှုတွေမှာအဂျမ်ပယ်တိုက်ဖြတ်ရေးနဲ့အမျိုးသားလုံခြုံရေးဆိုတာကိုရှေ့တန်းတင်ပြောဆိုလာနေကြပါတယ်။ဘယ်ဂျီယန်နိုင်ငံမှာဂျမ်ပယ်တခဲခံရသူတွေအတွက်အောက်မေ့ဝယ်ခန်းနာတွေကျင်းပသလိုလုံခြုံရေးအတွက်စိုးရိမ်ပြီးငြိမ်းချမ်းရေးခြိတဲ့ပွဲကျင်းပမယ်စီစဉ်တွေကိုလည်းဖျက်သိမ်းခဲ့ပါတယ်။အတ္တန်တစ်သမုဒ္ဒရာတစ်ဖက်ကအမေရိကန်ပြည်ထောင်စုမှာတော့ပါတီတွင်သဗ္ဗလောင်းအဖြစ်ရှင်ပြိုင်နေသူတွေကြားအကြမ်းဖက်မှုစန့်ကျင်ရေးနဲ့ပတ်သက်လို့ပြက်ပြက်သားသားဝေဖန်ပြောဆိုလာနေကြပါတယ်။ Republican Party တွင်သဗ္ဗလောင်းအဖြစ်ရှင်ပြိုင်နေသူထဲလွတ်တော်မတ်တက်ခရုစ်က ISIS စစ်သွေးကြွတွေကိုချိန်မုံမဲ့ကြောင်းအခုလိုပြောဆိုပါတယ
်။ And we will do that through overwhelming
လေကြောင်းကနေထိုးစစ်ဆင်နိုင်အားကိုတုံးပြီးချိန်မုံမဲ့အငိုက်ဖမ်းပြီးဘုံးတွေဒရက်ဆက်ကျဲတိုက်ခိုက်တာမျိုးပါ
Republican Party အတွင်းသမ္မတလောင်းရွေးချယ်ပွဲတွေမှာထိတ်ဆုံးကပြေးနေတဲ့ Donald Trump ကတော့အမေရိကန်ပြည်ထောင်စုဟာအန္တရာယ်ရှိနေပြီဆိုပြီး ABC ရုပ်သံနဲ့တယ်လီဖုန်းကတစ်ဆင့်တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုပါတယ
် Terrorism is out of control and if we're not
အကြမ်းဖက်မှုအန္တရာယ်ကထိမရအနေအထားကိုရောက်နေပါတယ်တကယ်လို့ကျွန်တော်တို့ဘက်ကတိတ်ကိုမခိုင်ပါဘူးမပားနပ်ဘူးဆိုရင်ပြဿနာအကြီးကြီးတွေရှေ့မှာရင်ဆိုင်ရပါလိမ့်မယ်
သမ္မတဥပမာကလည်း ICC အဖွဲ့ကိုအမြင့်ပြတ်တွန်းလှန်ချိန်မုံမယ်ဆိုပြီးပြောဆိုထားခဲ့တာပါ။ဒါပေမဲ့လည်းစီးရင်အားတစ်ခုတည်းနဲ့ပဲအကြမ်းဖက်မှုတွေကိုအပြတ်ချိန်မုံလို့ရမှာမဟုတ်ဘူးဆိုပြီးသူကအခုလိုပြောပါတယ
်။ Our openness to refugees fleeing ISIL's violence. Our determination to win the battle against
ISIS အဖွဲ့ရဲ့အကြမ်းဖက်မှုကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံပြီးအစ္စလမ်ဝါဒကိုလိုရာအသုံးချနေတဲ့လူငယ်တွေအကြားအစွန်းရောက်ဝါဒပြန်ပွားစေတဲ့မုံတရားနဲ့အကျန်းဖက်ဝါဒဖြန့်ချီမှုတွေကိုမဖြစ်မနေအနိုင်ယူဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်ဒီကြိုးပမ်းမှုအောင်မြင်ဖို့ရမှာအရေးကြီးတဲ့လက်တွဲဘက်တွေကအမေရိကန်မွတ်စလင်တွေပ
ါဒီမိုကရက်ပါတီအတွင်းသမ္မတလောင်းရွေးချယ်ပွဲတွေမှာထိတ်ဆုံးကပြေးနေတဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကလည်းသမ္မတဥပမာနဲ့တသဘောတည်းရှိတဲ့သူပါသူကအခုလိုပြောပါတယ်
Cannot give in to panic and fear
ဆိုရင်ကြည်ပြီးကြောက်ရွံ့အငြင်းခံတာမျိုးမဖြစ်ဖို့လိုပါတယ်ကျမတို့ရဲ့တံပိုးထားမှုတွေကိုစန့်ကျင်နေတဲ့လုပ်ရက်တွေပါကြောက်ရွံ့မှုကြောင့်ကျမတို့ကိုကျမတို့ထိထိရောက်ရောက်ကာကွယ်နိုင်မှာမဟုတ်သလိုအကြမ်းဖက်သမားတွေကိုထင်းသလိုလှုပ်ခွေပေးလိုက်တာမျိုးဖြစ်သွားပါလိမ့်မယ
် Republican Party ဘက်မှာတော့သမ္မတဥပမာကျမ်းဖက်မှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးအားနည်းချက်တွေရှိနေတယ်လို့ဝေဖန်ပါတယ်ဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဘန်နီဆန်ဒါစ်ကတော့ ISIS အဖွဲ့ကိုအမြင့်ပြတ်ချိန်မိုးရေးမှာမွတ်စလင်နိုင်ငံတွေကသာဦးဆောင်တိုက်တာမျိုးဖြစ်တဲ့နဲ့ဆိုပြီးပြောပါတယ
် Of course I am opposed
အစီအလဲပိုင်းဒေသမှာအမေရိကန်ပြည်ထောင်စုအနေနဲ့ရေရှည်ဝင်ပြီးတော့စစ်ဆင်တာမျိုးလက်မခံပါဘူးလို့ ABC ရုတ်တံကိုဘန်နီဆန်ဒါစ်ကပြောသွားခဲ့တာပါပြီးခဲ့တဲ့နှစ်ပါတီမှာဖြစ်ပွားခဲ့တဲ့ချမ်းဖက်တက်ခိုင်မှုကြီးအပြေးမှာလည်းအမေရိကန်နိုင်ငံရေးမှာအမျိုးသားလုံခြုံရေးကိစ္စကသာအဓိကဦးစားပေးဖြစ်လာခဲ့တဲ့အကြောင်းစစ်တမ်းတွေမှာပေါ်ပြပါတယ်ဒီအကြောင်းအရာသာထိတ်ဆုံးကနေရာမယူခဲ့ရင်စီးပွားရေးကိစ္စကပဲအမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းမဲဆွယ်ပွဲတွေမှာအဓိကလွှမ်းမိုးနေလေးရှိခဲ့တာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူမှတ်တယ်ငေထိုက်စီစဉ်တင်ဆက်တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ဒီညမိုးလင်းတာနဲ့အစိုးရသစ်ကလည်းအာဏာလွှဲပြောင်းရယူတော့မှာဖြစ်ပါတယ်ဒီအချိန်မှာပဲအစိုးရသစ်အတွက်တခဲနဲ့မဲထည့်ခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့ အချိမဆုံးစန္ဒလို့ဆိုရမယ်ဒီအဂတိလိုက်စားမှုလက်တင်ရစားတော့ခေါ်နီးစပ်ရအခွင့်အရေးပေးနေမှုတွေယွန်နေပပျောက်ပြီးလူတို့လူတန်းစားအားလုံးတို့အတွက်ဒန်းတူခံစားခွင့်ရမယ်အခြေအနေမျိုးအခွင့်အလန်းမျိုးကိုမြန်မာပြည်သူတွေရရှိခံစားနိုင်ခွင့်ဘလောက်ရှိလာမလဲဆိုတာနဲ့သောရရှင်တို့ရဲ့ဆန္ဒတွေကိုလည်းကျမတို့ဒီညမှာဆွေးနွေးကြဖို့ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်ကတော့စီးပွားရေးလုပ်ငန်းရှင်ကြီးတူဖြစ်တဲ့ဒေါက်တာဆိုးထွန်း၊နောက် Triangle Women အဖွဲ့ကမက်ခင်လီ၊နောက်လွှတ်တော်အမဟောင်းဒေါက်တာညွညွသိန်းတို့ကိုဖိတ်ခေါ်ထားပါတယ်။ဒီပါဝင်ဆွေးနွေးကြမဲ့သောရရှင်နေစာနဲ့ပေးဖို့ဆွေးနွေးထားတာတွေ VOA ရဲ့နောက် Facebook ကနေဆက်သွယ်ဆွေးနွေးထားတာတွေလည်းအများအပြားရှိနေပါတယ်။တတ်နိုင်သလောက်အားလုံးပါဝင်ခွင့်ရဖို့တူတူနဲ့လိုရင်းဆွေးနွေးကြရအောင်ပါရှင်။အခုရေဆုံးတော့ကျမဒေါက်တာဆူထွန်းကိုဟိုဆွေးနွေးပေးစီခြင်းပါတယ်ရှင့်အစိုးရတဲ့လက်ထက်မှာစီးပွားရေးလုပ်ငန်းတွေမှာဒန်းတူအခွင့်အရေးရဖို့ဆရာတို့ဘလောက်မျှော်လင့်ထားပါလဲနောက်ဒီအဂတိလိုက်စားမှုရောနေပြီးတော့နီးစပ်ရအခွင့်အရေးရနိုင်မှုတွေရော့သွားနိုင်မလားစီးပွားရေးအဝင်အဝိုင်းမှာရောဘလို့များမျှော်လင့်ချက်တွေရှိနေပါလဲရှင့်ဟုတ်ကဲ့
ကျွန်တော်ကတော့ဒီအဂတိစွာတဲ့လက်ထက်မှာတော့ကျွန်တော်အနေနဲ့ဒါနိုင်ငံသားတိုင်းပြည်ထောင်စုမှာပါတဲ့အတိုင်းဒန်းတူအခွင့်အရေးရည်ရည်မြန်မြန်ပြောကျွန်တော်ကဒါဒီလူများကိုဆွေးနွေးပြီးရွေးချယ်ကြတာဖြစ်ပါတယ်။ကျွန်တော်လက်ရှိအနေအထားမှာတော့ကျွန်တော်အနေနဲ့ဒီစီးပွားရေးလုပ်ငန်းတွေဆိုင်တဲ့နေရာမှာဖြစ်ပြီးတခြားဘက်ကနေမှဖြစ်ပြီးကျွန်တော်ကအချို့ဘက်ကနေမှခုနဗလန်မှုရှိခဲ့တယ်။ဒါကြောင့်ကျွန်တော်ဒီလူတွေနေတဲ့ဂျန်လူကိုညီများတို့ကြောင့်မို့မျက်နှာပေးခြင်းတွေအများကြီးရှိခဲ့လို့ကျွန်တော်ကလက်ရှိစံသားနေရတာဖြစ်ပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီဆရာတို့အခုလောလောဆယ်ပေါ့လေဆရာတို့ဒီစီးပွားရေးအဝင်အဝိုင်းထဲမှာရောစီးပွားရေးဟိုလုပ်ငန်းလုပ်ကြရမယ်ပုံစံအလားအလာတွေများဆရာတို့ဟိုပြောင်းလဲသွားပြီလားရှင်ဘယ်လိုများလှုပ်လှုပ်ရှားရှားရှိနေပါလဲ
လက်ရှိကတော့ကျွန်တော်အနေနဲ့ဥမာရက်တင်တာသူကဒီသူကဒီနာရီခေါ်တဲ့နေရာမှာလေကျွန်တော်ကဟိုဒက်လိုင်းတွေရှိရအောင်နော်ဆရာတို့ကျွန်တော်ဘာလုပ်ပြီးလဲဆိုတော့ဒီနေ့ဆက်လက်ဒီလိုမျိုးတော့ကြာနေလို့ဒီခံရပါတော့နော်အဲ့ဒီကြတယ်ကျွန်တော်ကဒီနာရီကိုကြည့်နေတာသမီးကခေါ်ရတယ်နေရှိတယ်ကျွန်တော်ကဒီဒီကနေနာဆောက်ရဲ့ဒီနေမှာဒီဒီပေါ်မှုတင်ကြရတဲ့အဲ့ဒီကြပြီးဒီစားပြီနော်အဲ့ဒါကကျွန်တော်ဒီနေ့ဒီနာရီရေးတဲ့နေရာမှာလေစရင်းနေတာဟုတ်ရှိအချို့ကဒီနာတော့ကျွန်တော်မတင်ရဘူးရမ်းနေလို့ကျွေးရမှာအောင်ရင်းထွက်နေတာမျိုးပေါ့နော်ဒါကဘိုင်းဆက်ဆက်နေလို့ဆိုရင်ကျွန်တော်ကခုနဒီနာရီလိုက်စားနေတဲ့နေရာကျွန်တော်ကဒီဆက်နွယ်နေနားပြီးတဲ့ဟာတော့ဒီအားလုံးကအတန်မရရှိနေကြတော့ပါနော်
ဟုတ်ကဲ့ရှင်အဲ့တော့အစိုးရတစ်ကြီးချက်ချင်းပြောင်းပြီးတော့ဒီလိုကိစ္စမျိုးတွေကိုချက်ချင်းကြီးပြင်နိုင်ဖို့ရောဖြစ်နိုင်မှာမလားရှင်ဒီအစိုးရအဖွဲ့အနေနဲ့ပေါ့နော်ဆရာတို့ဒီဘယ်လိုများယူဆပါလဲ
ကျွန်တော်မြင်တော့ဒါဟိုဘာလို့ခေါင်းဖိုးရနေလဲဆိုတော့အားလုံးကတော့ဘယ်မှာမှအခက်အခဲရှိပါတယ်ဒီလက်ရှိညီကမှာတော့ကျွန်တော်ကခုနအရေးကြီးနေတဲ့အားနေလေဟိုခုနဘက်ဘက်ကနေယူဖို့ဒီရှိနေတဲ့အပိုင်းပေါ့နော်ဒီလိုကျွန်တော်ကကနဇာမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ကဖြောက်တဲ့ရည်ကျွန်တော်အားဖြင့်လည်းဇာတိကောင်မရှင်ဖွဲ့ထားတယ်ဥပဒေကြီးဖြေရတာပေါ့။ဒါနဲ့ပတ်သက်ပြီးတော့ဒီရည်ကြီးရဲ့ပြုမှုကမရှိတော့ဖြစ်နေပါဘူး။နောက်ဒီလိုမျိုးကလည်းလက်ရှိနေမှာတော့ဝန်ထမ်းများစုကလည်းအာဟိုဘယ်လိုမျိုးသွားပြီးလဲဖြစ်နေတာရှိပါတယ်။ဒါနဲ့ရည်ကြီးကအားနဲ့တူဖြေရတဲ့ဆောင်မှုတွေတော့ဒီရှိနေတဲ့ဘာမျိုးကျွန်တော်တုံ့ပြန်ရပါတော့။
ဟုတ်ကဲ့ရှင်ဟုတ်ကဲ့ပါအခုတော့ဒီကျမအခွင့်ရေးလှုပ်ရှားသူမက်ခင်လေးကိုအလှည့်ပေးချင်ပါတယ်ရှင်ဒီမက်ခင်လေးရှင်အဲ့တော့လူမှုရေးပိုင်းမှာရောဘလောက်ဒန်းတူအခွင့်ရေးရလာနိုင်မဲ့အလားအလာရှိပါလဲရှင်အရင်တုန်းကတော့ဒါဘသူနဲ့နီးစပ်လို့ဘသူကြောင့်ကားမရရဆိုတဲ့နေရာမှာတောင်းကားရက်တယ်ဆိုတဲ့ဟာမျိုးအထိရှိတယ်ဆိုတော့လူမှုရေးပိုင်းမှာရောဒန်းတူအခွင့်ရေးဟိုတပြေးညီအခွင့်ရေးရဖို့အလားအလာပေါ့နော်မက်ခင်လေးတို့ဘလို့များမျှော်လင့်ပါလဲ
ဟုတ်ကဲ့ပါပထမဆုံးကတော့ဒီအစိုးရတဲ့အနေနဲ့တော့ဒီဟိုအချင်းပြက်ခြားဆောင်မှုတွေကိုကင်ကယ်မယ်ဆိုတော့တို့လည်းပုံမှန်လေးတိတိလေးပြောထားတဲ့အတွက်တို့တော့တက်နိုင်လည်းများဒီပုံမှာအယုံဆိုင်ပြီးလုံမှာပေါ့နော်ဒါပေမဲ့လက်တွေ့ကြည့်တဲ့အခါမှာကျွန်တော်တို့ကဒီစနစ်ဆိုးစနစ်ပြက်ကြီးထဲမှာလူရဲ့စိတ်ဓာတ်တွေစာရိတ္တတွေကလည်းပြက်စီးနေတော့ချက်ချင်းနဲ့ရင်းတော့ကျွန်တော်တို့လေနေချင်းညချင်းနဲ့တော့ဒီလိုအပြောင်းလဲကိုဟိုတိတိတတ်တာမြင်ရလိမ့်မယ်လို့တော့ကျွန်မမထင်ဘူးရှင်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်မတို့ကအခုပြောင်းနေဆိုတဲ့ဟာလေအပေါ်ပိုင်းပေါ့နော်ဝင်ကြီးအဆင့်လောက်ပဲဒီ NLD ကနေပြီးတော့ခံရတဲ့သူတွေဖြစ်တယ်။ကျန်တဲ့အောက်ကအဆင့်ဆင့်တော့ဝန်ထမ်းတွေနော်အားလုံးကကျတော့အရင်ရှိပြီးသားစနစ်ဟောင်းထဲမှာပဲသွားပြီးတော့ကျွန်မတို့ကဟိုကျင့်သုံးပြီးတော့လေပတ်ရတာဖြစ်တဲ့အတွက်အဲ့မှာအခက်အခဲတွေအများကြီးရှိပါမယ်။အပေါ်ဝင်ကြီးအဆင့်လောက်ကပြောင်း ဘိုးပေါ့နော်ပြောင်းတောင်မှာပေါ့အောက်ကအချင်းချင်းကလိုက်နာမှုတွေရှင်းသုံးမှုတွေရှိပါမလားဆိုတာကိုလည်းကျွန်တော်တို့ဟိုစိုးရိမ်စရာဖြစ်ပါတယ်အဲ့ဒါကလည်းကျွန်တော်တို့အတွက်အကြီးအမားဆုံးစိန်ခေါ်မှုဖြစ်ပါတယ်ခုနကအမပြောသလိုပေါ့လူမှုရေးကိစ္စတွေမှာကာမရမယ်ရမလားဆိုတော့ဒါကကျွန်တော်တို့ဘာနဲ့ပိုသွားဆိုင်မလဲဆိုရင်ကျွန်တော်တို့ civic education နဲ့လည်းဆိုင်နေပေါ့လူတွေအသိစိတ်ဓာတ်မှာဒါမျိုးရှိနေအောင်ပေါ့နော်ဟိုအရာရှိရဲ့သားသမီးမှမဟုတ်ဘူးအားလုံးမှာဒီသိစိတ်ဓာတ်တွေရှိနေအောင်တော့ပညာပေးအလုပ်နဲ့အဲ့ဒါအပိုဆိုင်မယ်ပေါ့ကျွန်တော်ခုနပြောတဲ့ဟာကတော့အစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်အခြားသောသက်ဆိုင်ရာပေါ့နော်တာဝန်ရှိတဲ့သူတွေအနေနဲ့ကတော့ကျွန်မထင်တယ်ဒီအစိုးရအနေနဲ့အဲ့ဒါကြီးမားတဲ့အခက်အခဲတစ်ခုလို့ပေါ့ပေါ့နော်ဖြစ်နိုင်တယ်လို့ထင်တယ်ဟိုဖြစ်နိုင်ကြရတော့တကယ်လက်တွေ့လုတ်တဲ့အခါမှာတော့ဖြစ်နိုင်ကြရအခုလောလောဆယ်5နှစ်တန်းတွင်းမှာအထူးသဖြင့်ဒီပထမနှစ်တဲ့တန်းတင်းမှာတော့တော်တော်လေးနှဲလိမ့်မယ်လို့ကျမကတော့ထင်ပါတယ်။ဘာလို့ဆိုတော့စနစ်ဆိုးစနစ်ပြက်ကြီးတွေမှာဝင်ကစားရတာဖြစ်တဲ့အတွက်တော်တော်မှအခက်အခဲရှိမယ်လို့ထင်လို့ပါ
။ဟုတ်ကဲ့ပါရှင်မခင်လေး။ဒီကျမတို့ဒီဥဆောင်ဆွေးနွေးသူတွေကိုမကြခင်မှာပြန်ပြီးတော့အလှည့်ပေးပါမယ်။ခုတော့ပါဝင်ဆွေးနွေးဖို့ကျမတို့စီခေါ်ထားတဲ့လူတွေကလည်းအတော်များတော့ကျမတို့ရဲ့ဒီပါဝင်ဆွေးနွေးဖို့သောရရှင်တွေကိုကျမတို့အလှည့်ပေးခြင်းပါတယ်။ဟိုပထမဆုံးတော့ကိုမျိုးပါဝင်ဆွေးနွေးပါရှင်ကိုမျိုးတို့ရဲ့ဆန္ဒဘယ်လိုရှိပါလဲဒီ NLD အစိုးရအသစ်တက်လာတဲ့အချိန်မှာလူတို့ရဲ့မျှော်လင့်ချက်ကတော့အတော်လေးကြီးနေမှထင်ပါတယ်အချက်ချင်းကြီးဟိုပြောင်းသွားနိုင်မယ်ဒန်းတုခွင့်ရရလာမယ်နေရာတိုင်းမှာပေါ့နော်ဒါမျိုးတွေတော့ရှိနိုင်ပါတယ်အဲ့တော့ကိုမျိုးတို့ဟိုရဲ့မျှော်လင့်ချက်ပေါ့နော်ဘာများရှိပါလဲရှင်ဆွေးနွေးပါဟုတ
်ကဲ့ကျွန်တော်လည်းနည်းနည်းဆွေးနွေးပြန်ပါလေကျွန်တော်ကကျွန်တော်တို့ဒီအစိုးရအသစ်တက်လာတဲ့အချိန်မှာကျွန်တော်တို့ဒီကြည့်ပေါ့နော်ခင်ဗျာအမကြီးစီးနေတော့ဒီကြည့်ဒီငွေကြီးကိုကြောင်းလဲဖို့ဖြစ်နိုင်မျိုးပြောပါလေသူအခက်ခဲရှိရပေါ့နော်ကျွန်တော်အမြင်မျိုးနည်းနည်းပြောပြပါမယ်ကျွန်တော်တို့ဒီအခုလက်ရှိပေါ့နော်ဒီစီးပွားရေးတွေမှာကျွန်တော်နိုင်ငံတော်ရဲ့စီးပွားရေးအားလုံးမှာကျွန်တော်ဘုံပြုထားတာကျွန်တော်တို့ဌာနဆိုင်ရာတွေဘုံပြုထားဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ထွေအုပ်လိုမျိုးပေါ့ဗျာထွေရုပ်ချုပ်ရေးဌာနလိုမျိုးတွေကနေပြီးတော့ကျွန်တော်တို့အချင်းချင်းကျွန်တော်တို့ထောက်ခံချက်တွေအလိုမျိုးယူရပါလေအဲ့ဒါတွေကကျွန်တော်တို့ဒီလိုထောက်ခံချက်တွေရနေပြီးတော့ကျွန်တော်တို့ကြောင်ကျိုးတွေဟိုကျွန်တော်တို့လက်ဆက်လက်ပေးလက်ယူတွေမတမာမှုတွေအကြမ်းလိုက်စားမှုတွေတော့အဲ့လောက်ပိုင်းဝင်အာဏာကိုအလွဲသုံးစားပြုပြီးတော့တော့ကျွန်တော်တို့လောက်ပိုင်းဝင်အာဏာတွေအလွဲသုံးစားပြုမှုတွေကိုဟိုဖြစ်လာစီတာပါအဲ့တော့ဒါတွေကိုစောင့်ကြည့်နိုင်မှုတွေဆိုလို့ရှိရင်ကျွန်တော်တို့အဓိကဌာနဆိုင်ရာတွေကိုဘဟုပြုတဲ့စီးပွားရေးစနစ်ကိုကျွန်တော်တို့ချက်ဖို့လိုပါလေနောက်ပြီးတော့အဲ့ဒါမျိုးပဲဖြစ်ပြီးမှလည်းကျွန်တော်တို့ကကြည်ကျူကြည်သားတွေရောကျွန်တော်လုပ်ငန်းရှင်တွေရောအားလုံးစိတ်ချမ်းသာကိုယ်ချမ်းသာဖြစ်လာမှာဖြစ်ပါလေ။ပဲဖြစ်တယ်ဆိုလည်းဒီလိုပေါ့ဗျာကျွန်တော်တို့ဟိုလုပ်ငန်းအလိုက်ပေါ့ကျွန်တော်တို့ကက်ဆိုင်ရာလုပ်ငန်းလိုက်ဥမာစက်တုံးစီရောင်းဆိုင်လားဘာဆိုင်လားပေါ့နော်။အဲ့လိုမျိုးဘာလုပ်ငန်းဝင်ဖြစ်ဖြစ်ကျွမ်းကျင်တဲ့ပညာရှင်တွေကိုကျွန်တော်တို့ဖွဲ့ပြီးမှအကျွမ်းကျင်တဲ့ပညာရှင်တွေရဲ့အကျဉ်းဉာဏ်တိုင်းဆောင်ရွက်ပြီးတော့ဌာနဆိုင်ရာတွေကိုမှမိဘူးအားထားမှုကိုကျွန်တော်တို့ short ချပြမှာရမှာပါ။
ဟုတ်ကဲ့ခု
နတော့လေဟောဒီပေါ့နော်ကျွန်တော်တို့ထောက်ခံချက်ဒီဓာရီပေါ့နော်အဲ့လိုမျိုးတွေနှောင်ကျိုးတွေကိုကျွန်တော်တို့ဖြတ်တောက်ပြီးတော့ကျွန်တော်တို့လွတ်ရှားစီမှလာကျွန်တော်အနည်းအမြန်ပြန်ပြီးတိကျလာမှာဖြစ်ပါလေ
ဟုတ်ကဲ့ပါရှင်အခု
ကကျွန်တော်တို့လက်ပြီးလက်ယူပါကြဖို့ပေါ့နော်လက်ပြီးလက်ယူပါကြဖို့နဲ့ပတ်သက်ပြီးခုနအမိုင်းရှင်တွေတော့အားလေးပြောပြကြပါမယ်ကျွန်တော်တို့လက်ပြီးလက်ယူပါကြဖို့ဆိုရင်အလွယ်ဆုံးကြီးနဲ့အညာဆုံးကြီးပေါ့နော်ဖြစ်တဲ့နည်းလမ်းတော့ကျွန်တော်တို့လွတ်လပ်စွာကျွန်တော်တို့ဆန္ဒပြတောင်းဆိုခွင့်လွတ်လပ်စွာကြီးစားခွင့်လွတ်လပ်စွာဝန်ခံခွင့်လွတ်လပ်စွာကျွန်တော်တို့တိုင်ကြားခွင့်ပေါ့နော်ဆက်ပြောပါတော့နော်ကျွန်တော်တို့တိုင်ကြားရခြင်းလေလွတ်လွတ်လပ်လပ်နဲ့တိုင်ကြားနိုင်တဲ့အကြောင်းကျိုးမပါတဲ့ကျွန်တော်တို့ခြေရအကျိုးတွေမပါတဲ့တိုင်ကြားခွင့်နဲ့တိုင်ကြားနိုင်လို့ဒီပါလေအဲ့လိုတိုင်ကြားလာရင်ကျွန်တော်တို့ဌာနဆိုင်ရာတွေကိုကျွန်တော်တို့ပြည်ချက်တာစီစစ်ပြီးတော့ထိထိရောက်ရောက်နဲ့အရေးယူအပြစ်ပေးမယ်ဆိုလို့ရှိရင်ကျွန်တော်အများဆုံးနဲ့ကျွန်တော်ဒီဝန်ထမ်းတွေကိုလည်းထိန်းချုပ်မောင်းနေနိုင်မှာဖြစ်ပြီးတော့အမြန်ဆုံးနည်းနဲ့တိုးတက်လာမယ်လို့ကျွန်တော်မြင်နေပါတယ်ဟုတ
်ကဲ့ပါရှင်ဒါတော့လူလတ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်ကိုမျိုးဆွေးနွေးတာကျေးဇူးတင်ပါတယ်ရှင်အခုတော့ကိုတန်းအောင်ကိုအလှည့်ပေးခြင်းပါတယ်ရှင်ကိုတန်းအောင်လည်းရှိနေပါတယ်ကျွန်တော်တို့နောက်ထပ်ဆွေးနွေးမဲ့လူတွေလည်းအများကြီးရှိနေတော့ကျွန်မတို့ကိုလည်းအလှည့်ပေးခြင်းပါတယ်အဲ့တော့ကိုတန်းအောင်ဆွေးနွေးပါရှင်ဘယ်လိုများမျှော်လင့်ချက်ရှိပါလဲ
ကျွန်တော်တို့မျှော်လင့်တာတော့ဝင်းတက်လာတဲ့ energy ဆိုတော့ကျွန်တော်တို့ဒီလိုမျိုးအတွက်ကိုတကယ်ကိုအဲ့တော့လုတ်ဝင်နိုင်တဲ့အဆိုးရလို့ကျွန်တော်ယူကြည့်ရတယ်ခင်ဗျအတိတ်ကထားရတဲ့တိကျတယ်ဘယ်လဲအတားအယာရာကိုပြုပြင်ပြောင်းလဲပြနိုင်တယ်လို့ကျွန်တော်အတိုးတယ်လို့ယူကြည့်ရတယ်ခင်ဗျအားလည်းအားကိုးပါတယ်ကျွန်တော်ကြည့်ဒီလိုလေးအခုတက်လာတဲ့အဆိုးရကို
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကုသအောင်အဲ့တော့ကျမတို့ဒီတောင်ကိုရီးယားနိုင်ငံကနေပြီးတော့ခေါ်ထားတဲ့သောရရှင်တယောက်လည်းရှိပါတယ်လန်ခန့်ကန်းဖြစ်ပါတယ်ရှင်ဟိုကိုလန်ခန့်ကန်းဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့အခုကျွန်တော်ခုတက်လာတဲ့ NLD ပါတီကိုတော့အရန်ခ ချေချူးတယ်ပြီးတော့သူတို့လည်းအာကျိုးဆိုပါတယ်လို့ကျွန်တော်အရင်ပြောချင်တယ်ခုကျွန်တော်အဓိကသူတို့ဒီခုနဆွေးနွေးသွားတဲ့ပုံစံမျိုးဆိုရင်ကျွန်တော်တို့အဓိကကျွန်တော်တို့မြန်မာနိုင်ငံကခုဖြစ်ပျက်နေတဲ့အရာကတော့ကျွန်တော်တို့ဆင်းရဲမွဲတည်မှုအဓိကသူတို့ကိုစားပေးပြီးတော့လုပ်နိုင်မယ်လို့ကျွန်တော်ပထမအနေနဲ့မျှော်လင့်ပါတယ်ဒုတိယချက်အနေနဲ့ဒီပညာရေးနဲ့ဘယ်လိုပြောမလဲကျွန်တော်တို့ရဲ့education level ကသူများတွေနိုင်ငံတွေထက်ဆိုင်လို့ကျွန်တော်တို့ကတော်တော်လေးအောက်ကျနောက်ကျတဲ့ပညာရေးစနစ်ဆိုတော့အဲ့ဒီဟာကိုလည်းပြောင်းလဲပေးနိုင်မယ်လို့ကျွန်တော်ဒီခုတက်လာတဲ့ဆူရောက်ကိုမျှော်လင့်ပါတယ်နောက်ပြီးတော့ကျွန်တော်နောက်ဆုံးပြောချင်တာဒီ
ဘာ
ဖြစ်လို့လက်ပြီးလက်ယူရှိတာလဲဘာဖြစ်လို့ဒီ agri လိုက်စားမှုတွေရှိလဲဆိုတာအဓိက solution ကြတော့ကျွန်တော်အနေနဲ့မြင်တာကတော့ဆင်းရဲလို့ဖြစ်တယ်လို့အဓိကကျွန်တော်မြင်တယ်အဲအကြောင်းဒီဆင်းရဲမွဲတည်မှုကနေကျွန်တော်တို့ဘယ်လိုရုန်းထွက်နိုင်မလဲဆိုတဲ့ solution ကိုသူတို့အကောင့်ထဲပေါ်ပြီးတော့လုတ်ဆောင်သွားနိုင်မယ်လို့မျှော်လင့်ပါတယ
်။ဟုတ်ကဲ့ပါရှင်။ကျေးဇူးတင်ပါတယ်ရှင်။ကျွန်မအခုတော့ဒီဒေါက်တာဦးဆောင်ဆွေးနွေးပေးနေသူတယောက်ဖြစ်တဲ့ဒေါက်တာဆိုးထွန်းကိုကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်။ဆင်းရဲမွဲတေလွန်းလို့အာဂရိလိုက်စားမှုတွေဖြစ်နေတာလား။ချမ်းသာပြီးရင်ချမ်းသာနေကြလို့များအာဂရိလိုက်စားမှုတွေဖြစ်နေသလားပေါ့နော်ဆရာ။အဲ့တော့ဆရာအခုဒီအစိုးရရန်တရားကြီးတစ်ခုလုံးကဒါဟိုအာဂရိလိုက်စားမှုဆိုတာလေဟိုထင်ရမြင်ကြောင်းပြောနေတာမဟုတ်ပါဘူး။နိုင်ငံတကာစစ်တမ်းတွေအရာရောဒါမြန်မာတနိုင်ငံလုံးရောဒါတိနေတဲ့အကြောင်းအရာပါအဲ့တော့ဒီအစိုးရအဆက်ဆက်အစိုးရရန်တရားကြီးတစ်ခုလုံးကအယိုးဆွဲနေတဲ့အကျင့်ဆိုးကြီးလို့ဖြစ်နေတဲ့ဟာကြီးဟာအစိုးရထိပ်ပိုင်းအပြောင်းလဲနဲ့လောက်နဲ့ပဲရသွားမလားရှင့်ဆရာတို့ဒီစီးပွားရေးလုပ်ငန်းရှင်တွေအပိုင်းမှာတော့ပို့ပြီးတော့သိပါလိမ့်မယ်ဒီအဂရိလိုက်စားမှုဒီဟိုနီးစပ်တဲ့လူအခွင့်အရေးပို့ရနိုင်မှုတွေကလွယ်လွယ်နဲ့ဟိုပြောင်းနိုင်မှာမလားရှင့်
ကျွန်တော်မြင်လာတော့ဒီကတော့ဆက်နေပါဘူးနော်တော်ကြီးဝင်ကျဆမေကွာအာရီလိုက်စားလို့ရအောင်ကျွန်တော်တို့တော့ဆမေကိုတောင်းနေလို့အာလူရောကျွန်တော်အားလုံးပြောနေတယ်ခုနကပြောနေတဲ့ဆေးရမိုးတွေကတခုကြောင့်ပုတ်သွားကျွန်တော်တကယ်ခိုက်စားအာရီလိုက်စားမှုကဆေးရဲ့ဒီအောက်ခြေကနေမှလိုက်စားမှုပြန်ဆိုင်အပေါ်မှာကျွန်တော်ခြမ်းလာတယ်တကယ်ဒီဆီနီယာအော်ဖီရှယ်လေးတွေမှာအာရီလိုက်စားမှုပြင်းများပါအဲ့ကျွန်တော်ကဆေးရုံလေးစားမှုမဟုတ်ပါဘူး။ဒီလိုချမ်းသာနေလို့အားကြီးနေတာပဲ။အဲ့ကျွန်တော်ကတော့ဒီအနေနဲ့စူပါနေတယ်ကြောင်းလဲ။ဒါကြောင်းလဲလို့ရပါတယ်။ဒါလည်းတော့ကျွန်တော်ဥပမာတစ်ခုပြောပါဆိုရင်တော့ဗျာ။ကျွန်တော်တွေကအခုသိနေတာမှာဒီဒီကိုတစ်ဆင့်ဆင့်ဟုတ်လုပ်ငန်းလုပ်ငန်းတွေမှာကျွန်တော်ကဒီသက်သက်ဝင်ငန်းတွေကျွန်တော်လုပ်ငန်းအင်တာနက်ဖြစ်နေတယ်ညာဆိုတာခဏကြီးလာနေတာဖြစ်နေတယ်။အဲဒီအားနေတော့ကျွန်တော်ဒီဒီတိကျတဲ့ဘေးဝါပြောပါ။ဒီလိုမျိုးပုံစံကြီးချွဲထားတဲ့နေဆိုဖိုင်းနေစားမှုမပမပတ်ဘူးဆိုတော့တော့နေသွားမယ်ကျွန်တော်မြင်ပါတယ်။ဒါတော့စချင်းတောင်းလို့နေလို့
ဟုတ်ကဲ့ပါရှင်အခုတော့ဒီကျမတို့ဝင်ရောက်ဆွေးနွေးဖို့ဟိုလှမ်းပြီးတော့ဆက်သွယ်ထားတဲ့အရှင်ပညာဝင်သားကိုဟိုဆွေးနွေးစေချင်ပါတယ်အရှင်ဖျားအရှင်ဖျားဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင်
အော်ဒီကမ္ဘာကြီးဦးဇေယျဒီအဂတိတက်ဖြစ်အဂတိပပျောက်ရေးဆိုတာလေ
တင်ပါဖေနော
်ကြားပါလားမင်
းတင်ပါဖေကြားပါဖေ
ဒီအဂတိတက်ဖြစ်ရေးဆိုတာဦးဇေယျတော်ကဦးဇေယျလေးဟောလေဒီပညာရေးနဲ့ပတ်သက်ပြီးတော့ foundation တွေဖွင့်ပြီးတော့ဒီလူမှုရေးလုပ်ငန်းတွေအကျိုးဆောင်နေတယ်အကျိုးဆောင်နေတာလေဦးဇေယျကဒီလူမှုရေးလုပ်ငန်းတွေမှာလေပူပြီးတော့ပေါ့ဒီရုံးတယ်ဟောရုံးတယ်ပါဒီအကျိုးဆောင်ပြီးတော့အများကြီးလိမ့်ဖို့ပြတာကိုအကူကြီးပြေးပြတာပေါ့
တင်ပါဖေ
ဒီအဂတိတက်ဖြစ်ရေးဆိုဘယ်လိုလုပ်ရမလဲဆိုရေဟောပေါ့ကလေးဦးဇေရောကဒီတိလာတဲ့အစိုးရအသင်းမှာဒီလူမှုအရေးအဖွဲ့တွေအဂတိတက်ဖြစ်ရေးအဖွဲ့ဆိုပြီးတော့အရေးအဖွဲ့တခုလောက်လိုအပ်ပါတယ်။
တင်ပါဗျာတင်ပါဗျာ
။အဲ့ဒီအဖွဲ့စီကနေပြီးတော့ဒီမှာမြို့နယ်တွေပေါ့ဒီမြို့ဟာခေတ်တပ်ပြင်းနေအဆက်မြို့နယ်အဆက်ရပ်ကွက်အဆက်တွေအဖွဲ့စီပြီးတော့အဲဘေးပုတ်ဘေးမြို့နယ်ကဘေးပုတ်ကအဂတိလေးတိတ်စစ်လေးဟောပေါ့အဂတိလေးစက်ကလေးဆိုတော့ဒီမှာလူအဖွဲ့နိုင်ငံတော်ကအတိမဲ့ပြုတဲ့အဲ့ဒီညနေစပြင်းနေစတဲ့အဖွဲ့စစ်တခုလောက်လိုအပ်တယ်ဆိုတော့လိုအပ်ပါတယ
်တင်ပါဖေတင်ပါဒီ
ဟ
ုတ်ကဲ့အဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့ဒီအဖွဲ့အစည်းတွေဖွဲ့ဖို့တရားနေပြီးတော့အစဉ်စဉ်လှုပ်ချဖို့ပေါ့နော်ဟုတ်ကဲ့ပါတင်ပါဖေတင်ပါဖေ
ဦးစေကလေးပါလေညနေတဲ့ခရံတွေပြင်းနေတဲ့ဦးစေကအခုပါလေတခါတခါမှတည်းအကျိုးကို၄၀နဲ့မြောက်အကျိုးဆောင်ရဲဆိုဦးစေကရုံးတယ်ကို၄၀နဲ့မြောက်ပေါ်နေရလို့အတွေ့အကြုံရှိတယ်လေ
တင်ပါဖေတင်ပါ
နောက်ပြီး 哦，这这从那后边那边，我就工人来讲这个干嘛这个米了不？啊，那米了他，我这个用的我他那生活，你是那米工人给你啊？对，我这个对种的米起的。
对嘛，皮啊，啊，可五千标的还没有被困难，可五千标的还
标水内
的，对嘛皮啊，对嘛皮啊，啊，可五千水内的路呗。
我这个意思。
ဦးစင်းဆွေးနွေးသွားသလိုပဲပထမကျမတို့ဒီဆွေးနွေးသွားတဲ့ကိုမျိုးဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်ဒီဟိုထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဟာမျိုးပေါ့နော်လွတ်လပ်စွာအဂတိတရားအဂတိလိုက်စားမှုတွေရှိလာတဲ့ဒီလိုမတရားမှုတွေရှိလာတဲ့ဆိုရင်ဒါလွတ်လွတ်လပ်လပ်ထုတ်ဖို့ပြောဆိုခွင့်ဟာလည်းအရေးကြီးတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့လူတို့ဘက်ကဖွင့်ဟပြောဆိုလာနိုင်မဲ့အခွင့်အရေးပေါ့နော်မျှော်လင့်ချက်တွေတော့ရှိလာနေပြီလို့ယူဆရပါတယ်အဲ့တော့မခင်လေးရှင်ဒီပေါ်မှာရောလူတို့ဘက်ကဘလောက်ပွန့်ပွန့်လင်းလင်းထုတ်ဖို့ပြောဆိုလာနိုင်မလဲလူတို့ရဲ့ဖွင့်ဟပြောဆိုချက်တရားဘလောက်ထိအရေးပါလာမယ်လို့အမတို့ယူဆထားပါလဲရှင
် Okay အဲ့ဒါတော့လုံးဝဒီဒီမိုကရေစီစနစ်မှာဆိုရင်တော့ free and not expression ကအင်တမအရေးကြီးပါတယ်အဲ့လို free and not expression ကိုပေါ်ပြနိုင်တဲ့နည်းလမ်းတွေလည်းအခုဆိုရင်ကျမတို့ဒီပထမ5နှစ်သက်တမ်းထဲမှာလည်းအခိုက်အယောက်ပေါ့ကျမတို့လူတို့နဲ့ရင်းနှီးကြတယ်မီဒီယာတွေကတစင်ထုတ်ပေါ်တာတွေရှိရပေါ့နော်ဒီမှာမီဒီယာရဲ့အခိုင်အမာအင်တမအရေးကြီးတယ်မီဒီယာတွေကလည်းတကယ်ပတ်မလိုက်တဲ့ independent ပေါ့နော်လွတ်လပ်တဲ့အမိခိုခင်းတဲ့မီဒီယာတွေဖြစ်တယ်ဆိုရင်တော့ပြည်သူလူထုအကျိုးအတွက်ကိုထောက်ပြဝေဖန်တာမျိုးတွေနော်မီဒီယာကနေတစင်ပြည်သူလူထုကသိတာရတယ်မီဒီယာကတစင်လုပ်နိုင်တယ်သို့မဟုတ်ပြည်သူလူထုကမသိသေးရင်တော့မှဒီမီဒီယာကနေပြီးတော့မှပေါ်ထုတ်ပြီးတော့စဉ်းစားရမျိုးလုပ်နိုင်တယ်။နောက်တနည်းကတော့ဆန္ဒပြတာလေကျမတို့ဒီနောက်ပြီးတော့ complaint mechanism ကိုကောင်းကောင်းလေးလုပ်ပြီးထားတာပေါ့နော်။မကျေနပ်လို့တိုင်တန်းမှုတွေကိုအရေးယူနိုင်မဲ့ဟာကိုလည်းဒီ mechanism ရန်ရာကိုလည်းချုံးမွေ့အောင်တကယ်လုပ်ပြအောင်လုပ်ထားပေါ့နော်။တချို့ကတော့တိုင်စားမှုတိုင်စားပုံတော့ရှိမယ်။ဒါပေမဲ့အဲ့ဒီအစားလည်းအရေးယူရလည်းမရှိဘူး။ထပ်တာလည်းမရှိဘူးဒါမျိုးဖြစ်နေရင်တော့ကျမတို့အလကားတက်တက်ပဲဖြစ်မှာပေါ့အဲ့တော့နောက်တစ်ခုကဦးစင်းပြောသွားတဲ့ဟာကိုပြန်ပြီးတော့ကောက်ပြီးတော့ပြောရရင်ကျမတို့မှာ monitoring mechanism နဲ့ရှိရမယ်ပေါ့ဒီအစိုးရရဲ့မူဝါဒအရာအကျင့်ပြတ်ချက်ချမှုကိုပပြအောင်ဒီဌာနတွင်းတွေမှာစူးစမ်းပြီးလုပ်ဆောင်အောင်မှာဖြစ်တယ်လို့ကျမတို့အရက်ဖက်ဖွဲ့စည်းပြီးပြည်သူလူထုတွေအနေနဲ့အပြင်ကနေစောင့်ကြည့်တဲ့ဟာမျိုးပေါ့နော်စောင့်ကြည့်တဲ့အနေဒါ watchdog လို့ပဲခေါ်ခေါ် monitoring လို့ပဲခေါ်ခေါ်ပေါ့ဒါမျိုးတွေကျမတို့လုပ်ပြီးနေရမယ်ဒါမှဒါကျမတို့က check and balance အနေနဲ့ရှိပြီးတော့ order လုံးရဲ့ဆိုတခါပြန်ကြရင်ကျမတို့ကရည်ရွယ်လို့တော့မဟုတ်ဘူးအကျင့်ပါနေတဲ့စနစ်ထဲမှာမျောပါနေရတဲ့လူတွေအနေနဲ့ကြတော့မတိမတာပဲဖြစ်ဖြစ်ဟိုမတိတဲ့နဲ့ပဲဖြစ်ဖြစ်ပေါ့နော်ဟိုလှုပ်သွားမိတာမျိုးရှင်စောင့်ကြည့်တဲ့အဖွဲ့တွေကနေဒါကိုထိန်းချောင်းပေးခြင်းအပြင်ကျမတို့ဒီစနစ်ကိုလည်းထိန်းချောင်းပြီးတော့တွားလို့ရတယ်ဒါပေမဲ့တခုရှိတာကကျမစိုးရိမ်တာကအဲ့ဒီလူမျိုးထိန်းချောင်းတဲ့စနစ်မျိုးကိုရက်ဖက်ဖွဲ့စည်းရလုပ်တဲ့အခါမှာတာဝန်ရှိသူတွေနေနေတော့ဒါကိုရှင်းရှင်းလင်းလင်းနဲ့ဟိုဘယ်လိုခေါ်မလဲအမြင်ကြည့်ဖို့လိုတယ်ပေါ့ပြဿနာရှာတာမဟုတ်ဘူးဒီလိုအချင်းချင်းချာချာမှုရဲ့တေသနာတွေကိုပပျောက်တော့ဝိုင်းဝန်းကူညီတယ်ဆိုတော့အမြင်နဲ့ပူပေါင်းဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းလိမ့်မယ်အဲ့လိုမဟုတ်ပဲငါတို့ကိုပြဿနာရှာဖို့အတွက်ဒီလိုအဖွဲ့တွေဖွဲ့ပြီးတော့စောင့်ကြည့်နေတာဘာလားလို့ထင်တဲ့အခါမှာဆိုရင်အချင်းချင်းပြစ်တိုက်မှုတွေကပို့ပြီးတော့များနိုင်တယ်ဒါကဆိုရင်ကြာလဲဖြစ်သွားနိုင်တယ်နားလည်မှုရှိရင်တော့ဒီစနစ်ကအကောင့်တွေပို့နိုင်တယ်ဆိုရင်တော့ကျမတို့အတွက်ကပို့ပြီးတော့ကောင်းတဲ့ဒီအချင်းချင်းချာချာမှုကိုတက်နိုင်လည်းမြတ်တစ်ဆင့်ကြီးတစ်ဆင့်လျှော့ချနိုင်တဲ့အနေအထားမျိုးကိုမြန်မြန်ရောက်သွားနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်အခုတော့ကျမဒီကျမတို့ VOA မြန်မာပိုင်းကိုစာရေးသားပေးပို့ပြီးတော့ဆွေးနွေးထားတဲ့သူတွေပေးပို့ထားတဲ့စာတွေကိုကျမဖတ်ပြခြင်းပါတယ်ပထမတော့မောင်ဝင်းဟန်အင်းလေးပါသူကအစိုးရတဲ့အပြောင်းအလဲဖြစ်တော်မှာမဟုတ်လို့ခေတ်သစ်တစ်ခုအစပြိုးပြီလို့ပြောလို့ရပါမယ်ဒီအချင်းပြက်ခြားဆမှုကတော့လွယ်လွယ်နဲ့ပြောင်းမှာမဟုတ်ဘူးဆိုပြီးတော့သူကဒီသဘောပဲစာရေးသားပေးပို့ထားပါတယ်ဒီနောက်9နှစ်10နှစ်လောက်မှမှနေနေရော့သွားမယ်လို့သူစာမှာရေးသားဆွေးနွေးထားပါတယ်ရှင်နောက်တစ်ခုကတော့စင်ကာပူကနေပြီးတော့ဆက်သွယ်လာသူကတော့ Kelvin Joe ဖြစ်ပါတယ်သူကတော့ဒီခြားဆားမှုကိုအစိုးရကတိုက်ဖြတ်မယ်ဆိုရင်အကျိုးစီးပွားအတွက်ခုခံကာကွယ်တာတွေအရင်ဆုံးဖြစ်လာနိုင်ပါတယ်အရင်အစိုးရကခြားဆားမှုကိုရပ်တန့်အောင်လုပ်ဖို့စိတ်မဝင်စားဘူးလို့လည်းသူကရေးထားပါတယ်ရှင်အဲ့တော့ဒီအတော့အဓိကဒီခြားဆားမှုလုပ်နိုင်တဲ့အခွင့်အလမ်းနဲ့ပအောင်လှုပ်ဆောင်ထားဖို့ပါပဲတဲ့အကုန်လုံးတော့ဒီပိုင်းနဲ့အကောင့်ထဲပေါ်ဖို့မလွယ်ပေမဲ့လုံနိုင်တဲ့ဘက်ကဆက်လုပ်ပါလို့စာနဲ့ဟိုဖေးပို့ပြီးတော့ဆွေးနွေးထားပါတယ်။နောက်ဒီ VOA သောရရှင်တူကတော့ဒီ NLD အစိုးရအနေနဲ့တော့တန်ရှင်းကောင်းမွန်တဲ့အစိုးရဖြစ်လာမယ်လို့မျှော်လင့်နေဆိုပြီးတော့ဟိုရေးထားပါတယ်။ဒါပေမဲ့ဒီအဂတိလိုက်စားမှုကိုတိုက်ဖြတ်ဖို့ကတော့ဓားတော်ကိုကြော်မီးပင်လေးကိုဖြတ်ရပါမယ်ဆိုပြီးတော့သူကဒီပေါင်ချိန်လိုတရားသူကြီးထိုင်တောင်မှာပေါင်ချိန်ကြီးယူသွားနိုင်တယ်ဆိုပြီးတော့ပေါင်ချိန်ရဲ့ဓာတ်ပုံကိုလည်းတွဲပြီးတော့ပို့လိုက်ပါတယ်ကျမတို့စီကိုကျေးဇူးတင်ပါတယ်ရှင်။နောက်ဒီ Facebook မှာဆိုလို့ရှင်လဲဆွေးနွေးထားတဲ့လူ ဟိုတော်တော်များပါတယ်ရှင်အဲ့တော့ကျမအစီအစဉ်အဆုံးမသတ်ခင်မှာကျမဒေါက်တာစိုးထွန်းကိုအလှည့်ပေးချင်ပါတယ်ဒေါက်တာစိုးထွန်းရှင်အဲ့တော့ဒီစီးပွားအဓိကတော့ဒီစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းမှာအရင်တုန်းကလို့မဟုတ်ဖဲနဲ့အာဂတိလိုက်စားမှုကင်းကင်းရှင်းရှင်းဖြစ်သွားရမယ်တန်းတူရှင်းပြိုင်လာရမယ်ဆိုရင်ကောစီးပွားရေးသမားတွေပေါ့နော်ကြိုက်ကြပါမလားရှင်ဆရာတို့ရဲ့အနေအထားလက်ရှိစီးပွားရေးလုပ်ငန်းရှင်တွေရဲ့အနေအထားတဲမှာဒါဟာလက်ခံနိုင်စရာအကြောင်းအရာရောဟုတ်ပါမလားရှင်ဆရာ
ကျွန်တော်တို့နေတာတော့အများစုကတော့ကြိုက်မှာပေါ့အဲဒါစုကခုနကကိုအေးရနေလို့နေစုနေတာတော့မကြိုက်တာပါလူများလို့ကျွန်တော်တို့ကမှာတော့ဒီကဒီကဘူရန်လောက်တော့ကြိုက်နေလို့မြင်ပါတယ်ဒါကြောင့်ကျွန်တော်တို့နေနေတာဒီရပိုင်းဓာပိုင်းတွေမှာပဲဆေးရတင်တာကြီးဝိုင်းကျတဲ့နေရာမှာလေဘာမှမသိဘူးတဲ့ခင်ဗျာအများကြီးပါတော့ဒါရည်ဒီကအနေကြီးလေးတွေဒီရှိတဲ့လုပ်ငန်းအားလုံးကိုပြင်းပြင်းထန်ထန်လုပ်ပြရဒါကအင်းအားလုံးဒီအရေးကြီးတဲ့ဆောင်ပါပြောင်းလာမှာဒီတိုင်းတန်းတူခွင့်ရရမှာဆိုတော့ကျွန်တော်ရှိတဲ့ဒီဒီများစုကဘူးရောဝါလာလေးနောက်ကြည့်တော့ကျွန်တော်အဆင်ပြေပါတယ်မောင်းနေနေဆိုင်ကျွန်တော်တကယ်ကျေနေနေအခွင့်အရေးတွေရလာတယ်ကျွန်တော်ဒီဘက်မှာလည်းကျွန်တော်မြင်လာတော့ကျွန်တော်လက်ရှိဘဝနဲ့တော့ပုံနေတယ်သူရဲ့စမ်းတာကောင်းမှုတက်ပြောင်းပြောင်းလာတာ
ဟုတ်ကဲ့ပါရှင်အခုတော့ဒီကျမကိုလေးလွင်စောင့်နေရတာလည်းကြားပါပြီရှင်ကိုလေးလွင်စက္ကန့်30လောက်ပဲအချိန်ရပါမယ်ရှင်ကိုလေးလွင်ဝင်ရောက်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နေတော့ပြောချင်ပါတယ်ခင်ဗျအခုဒီခြားစားမှုကိစ္စကကျွန်တော်တို့လွတ်လပ်ရေးတိုက်တဲ့ကိစ္စတော့အရင်မကြောက်တော့မခက်ခဲဘူးလို့ထင်ပါတယ်ခင်ဗျအဓိကခေါင်းဆောင်ပဲခင်ဗျခေါင်းဆောင်ကောင်းရင်သူ့အတူကနေ့တန်ဒီမနေ့တန်ဒီတော့စောက်ကြည့်ရမယ်ချက်ကြီးတော့ကြောင်းပါဆိုလို့ကြောင်းလို့မရဘူးခင်ဗျာခေါင်းဆောင်ကောင်းရင်ကျွန်တော်လွတ်ရည်တိုက်တာတော့မှလွတ်ရည်တိုက်ခဲ့တာကျွန်တော်ဘောမကြီးကအများကြီးတိုက်ခဲ့တာတရားမှလွတ်ရည်ညားခဲ့ဘူးကိုကျော်အောင်စားကြပါရလေအခုလည်းကျွန်တော်တို့ကခေါင်းဆောင်ကောင်းရခဲ့ပြီခေါင်းဆောင်ကောင်းကသူ့ကိုယ်တိုင်ပြောပြီးတာမကောင်းတဲ့လူထောင်လဲဖို့ပဲထောင်စားဖို့ပဲ
ဟုတ်ကဲ့ရှင်ကိုလေးလေးကျမတို့ဒီအင်္ဂါနေ့ညချမ်းတရားလေးလိုက်အစီအစဉ်ကတော့အခြေစီပြီဆိုတော့ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကျမတို့ရဲ့ဒီအင်္ဂါနေ့ညချမ်းတရားလေးလိုက်အစီအစဉ်ကတော့အချိန်တစ်လောက်ပဲရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုပါရှင်ဥဆောင်ဆွေးနွေးပေးခဲ့ကြသူတွေနောက်စာနဲ့ပေးပို့ပြီးတော့ဆွေးနွေးခဲ့ကြသူတွေ Facebook မှာဝင်ရောက်ဆွေးနွေးကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်အစိုးရတဲ့လက်ထံမှာသောရရှင်တို့မြန်မာပြည်သူလူထုမျှော်လင့်ထားတဲ့အတိုင်းကောင်းကျိုးထွေထွေခံစားရစေဖို့လဲဆုမွန်ကောင်းတောင်းပါတယ်
ထောက်လို့သူကိုအောင်နဲ့အတူမှတ်တင်ရတဲ့စီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါဒီကနေ့ညပိုင်းစီစဉ်ရမကြခင်ပြီးဆုံးတော့မှာပါကြာရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမှတ်ခင်ဖြူထွေးကပြောပြပေးပါအောင်ရှင
်အီချစ်ခီးတဲ့တင်လေရင်တစင်းကိုစီးနင်းပြီးစိုက်ပရက်စ်နိုင်ငံမှာဆင်းသက်ခံခဲ့တဲ့သူကိုဖမ်းဆီးရမိလိုက်ပါပြီ6နာရီကြာအပြင်းထန်ခြေတွေရှိခဲ့ပြီးတဲ့နောက်မှာဒီကနေ့သူကိုဖမ်းဆီးပြခဲ့တာပါခီးတဲ့55ရောင်နဲ့လေယာဉ်ဝင်တဲ့အားလုံးဘေးကင်းလုံခြုံစွာရှိနေတယ်လို့ Cyprus အစိုးရပြောခွင့်ရကပြောပါရယ်လေယာဉ်ကိုစီးနင်းခဲ့တဲ့သူဟာ Sifildin Mustafa ဖြစ်တယ်လို့ Cyprus နဲ့ Egypt အစိုးရအရာရှိတွေကပြောပါရယ်ဒါပေမဲ့ဘာကြောင့်ခုလိုလေယာဉ်ကိုစီးနင်းခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်ဥရောပနိုင်ငံတွေချင်းချင်းကြားမှာထောင်လိုက်ရေးသတင်းချက်လက်တွေမျှဝေရေးကိုတိကျက်ဖို့လုပ်နိုင်တယ်လို့လှုပ်ဖို့လဲလိုအပ်တယ်လို့ဘယ်လ်ဂျီယံနိုင်ငံပရစင်မျိုးကချက်ဖက်တက်ခတ်ခံရမှုနဲ့ပတ်သက်ပြီးတော့အမေရိကန်ကပြောကြားလိုက်ပါတယ်အခြေခံထောင်လိုက်ရေးဆောင်ရွက်ချက်တွေနဲ့လုံခြုံရေးအရာဆောင်ရွက်ရမယ့်ကိစ္စတွေကိုဘလောက်လှုပ်ဖို့အတွက်ဘလောက်အရေးကြီးတယ်ဆိုတာအခုဖြစ်ခဲ့တဲ့တိုက်ခတ်မှုတွေကသတိပေးနေပါတယ်လို့အင်ပီရိုပြောခွင့်ရပုဂ္ဂိုလ် George Annes ကပြောပါတယ်ဘယ်လ်ဂျီယံနိုင်ငံအတွက်လိုအပ်တဲ့အကူအညီတွေပေးသွားမယ်လို့လည်းသူကထပ်ပြီးပြောပါတယ်ရှင်တိုင်းနယ်ပြည်နယ်ဆွေရွေထဲမှာတခြားတိုင်းရင်းသားပါတီတွေကဝင်ကြီးနေရာတွေခန့်အပ်ဖို့ညှိနှိုင်းပြောဆိုမှုတွေရှိတယ်လို့မန္တလေးတိုင်းဝင်ကြီးချုပ်တေအဖြစ်ရွေးချယ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒေါက်တာဆော်မြင့်မောင်ကပြောပါရယ်ပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေနေရာမှာ NLD ပါတီဝင်တွေကိုပဲခန့်အပ်တာဝန်ပေးတဲ့အပေါ်တိုင်းရင်းသားပါတီတချို့ကမချေမနှက်ဖြစ်နေချိန်မှာပဲမန္တလေးတိုင်းဝင်ကြီးချုပ်တေက VOE နဲ့တည်ထောင်မိမြန်ကံမှာပြောကြားခဲ့တာပါရှင်
တရင်ချင်းချက်ကိုမှခင်ပြတွေကပြောပြပြီးတော့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubensky ဖြစ်ပါတယ် VOA American အသံမနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ40 kHz 9430၊လိုင်းဒိုမီတာ48 kHz 6.85ကလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလမီတာ190 kHz 1905ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you. This program has come to you from the Voice of America, Washington.